Welcome to the Voice of America in Burmese.
Mingla mane kimasha. Washington ni review American tangani 2020 July la 2 ye chitthiri ni manakin season re go Myanmar sanlo ji mane 6 na yi ga ni 9 na yi thi line no meter 24 40 ne 51 line la meter 190 ro ga ni thon lwen pe ni ba bi. Jama khin myo tat ba.ဒီမနေ့ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူပြောပြပေးပါမယ်။ကိုရိုနာဗိုင်းရပ်စ်ရောဂါစတင်ဖြစ်ပွားချိန်ကစပြီးကမ္ဘာတစ်လွှာဒီရောဂါကူးစက်မှုအလုံးရဲ့ထပ်ဝက်ကြောဟာဂျူလာထဲမှာဖြစ်ပွားခဲ့တာကိုကြည့်ရင်ဒီကပ်ရောဂါအရှိန်မြင့်နေတာကိုပြနေတယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကဗိုလ်တဖူးနေမှာပြောပါတယ်။ WHO အကြီးအကဲ Tedros Ghebreyesus ကဒီရောဂါဖြစ်ပွားမှုအလုံးရဲ့60ရာခိုင်နှုန်းဟာပြီးခဲ့တဲ့လထဲမှာပဲဖြစ်ပွားခဲ့ကြောင်းပေါ်တဘူးနဲ့ဂျန်နဗာသတင်းစာရှင်းလင်းပွဲမှာပြောခဲ့တာပါပြီးခဲ့တဲ့သတင်းပတ်ထဲမှာနေ့စဉ်လိုလိုပဲတနေ့ကိုနောက်ထပ်အကူဆက်ခံရသူပေါင်း 36,000 ကျော်ရှိနေတာကြောင့်ဒီကာယောဂါနဲ့ပတ်သက်တဲ့ချင်းကပ်လှုပ်ဆောင်မှုတွေကိုအပြည့်အဝဆောင်ရွက်မှသာထိရောက်မှုရှိမယ်လို့လည်းသတိပေးပါတယ်ဒါအပြင်ဒီယောဂါထိန်းချုပ်ရေးကိုသေးသေးချာချာမလုပ်တဲ့နိုင်ငံတွေအနေနဲ့ဒီယောဂါဓာတ်ကိုရေရှည်ခံနိုင်ရသလိုခက်ခက်ခဲခဲလည်းရင်ဆိုင်ရဖို့ရှိတယ်လို့ပြောပါတယ်တရုတ်နိုင်ငံမှာစတင်ခဲ့တဲ့ဒီကာယောဂါဟာပေါ်တဘူးနဲ့အထိဆိုကဘာတလွှာလူပေါင်း10,000ခွဲကျော်ကိုကူးစက်ခဲ့ပြီးတေဆုံးရသူကတန်းတဝက်ကျော်နေပါပြီအကူးဆက်ခံရသူနဲ့တေဆုံးသူစုစုပေါင်းမှာ4ပုံတပုံလောက်ဟာအမေရိကန်နိုင်ငံကဖြစ်ပါတယ် COVID-19 ကာယောဂါတုံ့ပြန်ရေးအတွက်အထောက်အကူဖြစ်အောင်ကဘာတလွှာအပြစ်ခံရက်ဆဲကြဖို့ကုလသမဂ္ဂတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ရဲ့ပန်းချားမှုရက်ပေါင်း100ပြည့်ခဲ့တဲ့နောက်မှာပေါ်တဘူးနဲ့ကကုလသမဂ္ဂလုံခြုံရေးကောင်စီမှအင်အားကြီးနှစ်နိုင်ငံရဲ့ကန့်ကွက်မှုတွေကိုကြော်လွှားပြီးတခဲနဲ့အတည်ပြုနိုင်ပြီဖြစ်ပါတယ်။ညှိနှိုင်းမှုတွေဟာမလွဲကူလှပေမဲ့အခုလိုဆုံးဖြတ်ချက်ချနိုင်တာကိုကြည့်ရင်အထူးသဖြင့်ဒီကာယောဂါကိုရင်ဆိုင်ရမှာမတူကွဲပြားမှုတွေကိုကြော်လွှားနိုင်နေဆိုတာပြနေကြောင်းလုံခြုံရေးကောင်စီအလှည့်ကျသဘာဝတိကုလသမဂ္ဂဆိုင်ရာဂျာမနီတမတ်ကြီးကပြောပါတယ်။မတ်လ23ရက်နေ့ကအာရှဥရောပနဲ့မြောက်အမေရိကတိုက်ကနေရာတချို့မှာဒီယောဂါကူးစက်မှုအခြေအနေဆိုးဝါးလာနေချိန်မှာပဲရှိပညာရှင်တွေနဲ့ကူညီကယ်ဆယ်ရေးလုပ်သားတွေဒီယောဂါတက်ဖြစ်လှုပ်ဆောင်နေအောင်သက်ဆိုင်အဖွဲ့အစည်းအလုံးကအပြစ်ခတ်တွေရက်ဆဲကြဖို့ကုလသမဂ္ဂအတွင်းမှုချုပ်ကပန်ကြားခဲ့တာပါဒီပန်ကြားချက်ကိုနိုင်ငံအများပြားနဲ့လက်နက်ကိုင်အဖွဲ့အများပြားကအပြုသဘောဆောင်တုံ့ပြန်ကြပါပဲတချို့နိုင်ငံတွေမှာတော့တိုက်ပွဲတွေပိုပြီးတိုးလာတာရှိပါတယ်ကိုရိုနာဗိုင်းရပ်စ်စတင်ဖြစ်ပွားမှုနဲ့ကူးစက်ပြန့်နှံ့မှုတွေနဲ့ပတ်သက်ပြီးအမေရိကန်နဲ့တရုတ်တို့ကြားဆက်ဆံရေးမပြေမလည်ဖြစ်နေတာကြောင့်လက်နက်ကင်ပဋိပက္ခအရေးဘလို့ကင်တွေဖြည့်ရှင်းရမယ်ဆိုတော့ကုလသမဂ္ဂလုံခြုံရေးကောင်စီမှသဘောတူညီမှုမရနိုင်တဲ့အတွက်အခုလိုကြန့်ကြာခဲ့ရတာလည်းဖြစ်ပါတယ်။အမေရိကန်အနောက်မြောက်ပိုင်းကဝါရှင်တန်ပြည်နယ်ဆီယတ်တယ်မြို့မှာဆန္ဒပြနေသူတွေဖယ်ရှားပေးဖို့အတွက်မြို့တော်ဝင်ကအုပ်ချုပ်ရေးအမိန့်ထုတ်ပြန်လိုက်တဲ့နောက်မှာဗိုလ်တဖူးနေကဆန္ဒပြတဲ့နေရာကိုရဲတွေရောက်လာခဲ့ပါတယ်။တရားမမျှတာတဲ့ခွဲခြားဆက်ဆံမှုတွေရဲတွေရဲ့ဆိုးဝါးတဲ့လုပ်ရက်တွေအဆုံးသတ်စေဖို့တောင်းဆိုတဲ့ဆန္ဒပြသူတွေနဲ့မြို့အရှိပိုင်းရဲတပ်ဖွဲ့တို့ကြားပဋိပက္ခတွေဖြစ်ပွားခဲ့တဲ့နောက်မှာမြို့တော်ရဲတပ်ဖွဲ့ကဆန္ဒပြမှုတွေကိုလှစ်လျူရှုထားခဲ့တာဖြစ်ပြီးအဲ့ဒီချိန်ကစပြီးဆီယတ်တယ်မြို့မှာကက်ပီတယ်ဟီးလ်နေရာကိုဆန္ဒပြသူတွေသတင်းနှစ်ပတ်ကြာတင်ပိုက်ထားခဲ့တာဖြစ်ပါတယ်။မေလ25ရက်နေ့ကမင်းနီယာပိုလစ်မြို့မှာအာဖရိကန်အမေရိကန်မျိုးသားဂျော့ချ်ဖလော့ရဲဖမ်းထားစဉ်တည်ဆုံးခဲ့ရတာနဲ့ပတ်သက်ပြီးဆီယတ်တယ်အပါအဝင်အမေရိကန်နိုင်ငံတလွှားနဲ့ကမ္ဘာနေရာတချို့မှာပါခွဲခြားဆက်ဆံမှုမရှိစေတဲ့အတွက်ဆန္ဒပြမှုတွေပေါ်ပေါက်ခဲ့တာဖြစ်ပါတယ်။ Shielden မြို့မှာတော့ပြီးခဲ့တဲ့ဆယ်အတွင်းတနက်ကင်ကျန်းဖက်မှုတွေက၄ညဖြစ်ပွားခဲ့ပြီးအဲ့ဒီဆန္ဒပြတဲ့နေရာမှာလူမဲ10ကျော်သက်2ဦးသေဆုံးခဲ့ရတယ်လို့နောက်ထပ်2ဦးလည်းဆေးကုသအခံယူနေရတာပါ။မြို့တော်ဝင်ကမြို့အရှိပိုင်းဒေသနဲ့အဲ့ဒီနားကပန်းချံတဝိုက်လူစုဝေးမှုကိုတရားမွန်ကြောင်းကြေညာခဲ့တဲ့နောက်ပိုင်းအဲ့ဒီနေရာတဝိုက်မှာရဲတွေပြန်နေရာယူထားလိုက်ပါပြီ။ရုရှားနိုင်ငံဖွဲ့စည်းပုံအခြေခံဥပဒေပြန်လည်ပြင်ဆင်ရေးကိုမဲဆန္ဒရှင်တွေကထောက်ခံကြောင်းပြည်လုံးကျဆန္ဒခံယူပွဲကနဦးရလာတွေမှာဖော်ပြနေတဲ့အတွက်လက်ရှိသမ္မတဗလာဒီမီယာပူတင်ဟာနောက်ထပ်ပြန်ပြီးဝင်အရွေးခံနိုင်မှာဖြစ်တယ်လို့2036ခုနှစ်အထိလဲအာဏာဆက်ပြီးမြဲဖို့လမ်းပွင့်သွားပါပြီ။ဖွဲ့စည်းပုံပြန်လည်ပြင်ဆင်ရေးအတွက်မဲဆန္ဒရှင်83ရာခိုင်နှုန်းလောက်ကထောက်ခံကြပြီးကန့်ကွက်သူက26ရာခိုင်နှုန်းလောက်မပြည့်ဘူးလို့မဲပေးတဲ့လုပ်ငန်းစဉ်3.88ရာခိုင်နှုန်းလှုပ်ဆောင်ခဲ့ပြီးဖြစ်တဲ့ဇူလိုင်လ1ရက်နေ့မှာဗဟိုရွေးကောက်ပွဲကော်မရှင်ကပြောပါတယ်။မော်စကိုမြို့တော်ကမဲယုံတွေမှာရုရှားစံတော်ချိန်နေ့လည်း2နာရီအထိမဲလာပေးသူ46ရာခိုင်နှုန်းရှိတယ်လို့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့စိန့်ပီတာစဘတ်မှာတော့62ရာခိုင်နှုန်းလာပြီးမဲပေးကြတာပါ။ မဲပေးရမယ့်နောက်ဆက်ရက်ကိုဇူလိုင်လ10ရက်နေ့အထိသတ်မှတ်ထားတာပါ။မဲယုံတွေကိုဇွန်လ25ရက်နေ့ကစဖွင့်ပေးခဲ့တာဖြစ်ပြီးအခုလိုမကြုံစဘူးတပတ်ကြာမဲယုံတွေဖွင့်ပေးရတာဟာကိုရိုနာဗိုင်းရပ်စ်ကရောဂါဖြစ်ပွားနေတာကြောင့်မဲယုံတွေမှာလူတွေတိုးမနေအောင်ဖြစ်ကြောင်းအာဏာပိုင်တွေကပြောပါတယ်။
အင်တာနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 ညလိုင်းဒိုမီတာ40 kHz 9.13 ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ကျွန်တော်ရမ်တော်မှာ VV American တန်ရဲ့မနေ့ခင်းသတင်းတွေကိုဆက်လက်ကြီးညာတော့ပါမယ်အင်ဒိုနီးရှားနိုင်ငံအာချေပြည်နယ်ရဲ့ကမ်းခြေတစ်ခုကိုဇွန်လ24ရက်နေ့ကဆက်လီနဲ့ရောက်ရှိလာတဲ့ရိုဟင်ဂျာဒုက္ခသည်69ကိုလူသားချင်းစာနာထောက်ထားမှုအရယာယီလက်ခံမှုဆုံးဖြတ်ခဲ့တာဖြစ်ပြီးသူတို့နေရာမြန်မာနိုင်ငံရဲ့ရခိုင်ပြည်နယ်ကိုပြန်ပို့ဖို့ကိုဦးစားပေးလှုပ်ဆောင်သွားမယ်လို့အင်ဒိုနီးရှားနိုင်ငံကပြောပါတယ်။ရုပ်တံကတစင်ပြုလုပ်တဲ့အာဆီယံနဲ့အอสတြေးလျနိုင်ငံဝန်ကြီးအစင်အထူးအစည်းအဝေးကျင်းပချိန်မှာအင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီးရတ်နိုမာစူဒီကအခုလိုပြောကြားလိုက်တာဖြစ်ပါတယ်။ရိုဂျာဒုက္ခသည်ရီနေရမြန်မာနိုင်ငံကိုမိမိစန္ဒာလျောက်ဘေးရန်ကင်းကင်းနဲ့ဂုဏ်သိက္ခာရှိရှိပြန်နိုင်ဖို့အတွက်အင်ဒိုနီးရှားနိုင်ငံကပထမဦးစားပေးလှုပ်ဆောင်မှာဖြစ်ကြောင်းဒါကြောင့်ဒုက္ခသည်ရီနေရပြန်ရေးသင့်လျော်တဲ့ပတ်ဝန်းကျင်ကိုအမြန်ဆုံးဖန်တီးပေးဖို့တောင်းဆိုကြောင်းလည်းသူကပြောပါတယ်ရိုဂျာဒုက္ခသည်ရီကိစ္စနိုင်ငံတကာအဖွဲ့အစည်းတွေနဲ့ညှိနှိုင်းဆောင်ရွက်နေတယ်လို့လည်းသူကပြောပါတယ်အင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီးဌာနအနေနဲ့နိုင်ငံတကာရွှေပြောင်းအခြေချနေထိုင်သူများအကူအညီပေးရေးအဖွဲ့ IOM နဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရော UNHCR အဖွဲ့တို့နဲ့ပူးပေါင်းဆောင်ရွက်နေကြောင်းအဲ့ဒီအဖွဲ့တစ်ဖက်စလုံးကဒုက္ခသည်တွေကိုယာယီလက်ခံပေးထားတဲ့အင်ဒိုနီးရှားနိုင်ငံအပေါ်ကျေးဇူးတင်ရှိကြကြောင်းဒုက္ခသည်တွေကိစ္စအဲ့ဒီအဖွဲ့တွေနဲ့ဆက်လက်ညှိနှိုင်းဆောင်ရွက်သွားမှာဖြစ်ကြောင်းအင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီးရတ်နိုမာစတိုဒီကပြောပါတယ်အင်ဒိုနီးရှားနိုင်ငံကယာယီလက်ခံထားတဲ့ဒုက္ခသည်အများစုဟာ UNHCR ကထုတ်ပေးထားတဲ့ဒုက္ခသည်မတ်ဖို့နဲ့ကန်ဆောင်ထားသူတွေဖြစ်တာကြောင့် UNHCR ဖွဲ့အောင်မှာဒုက္ခသည်ဆိုင်ရာအခွင့်အရေးခံစားခွင့်ရရှိနေသူတွေဖြစ်ပါတယ်။တစ်ချိန်တည်းမှာပဲအင်ဒိုနီးရှားနိုင်ငံမှာရှိတဲ့ Amnesty International Indonesia လူ့ခွင့်ရေးအဖွဲ့ကလည်းအခုရောက်ရှိနေတဲ့ဒုက္ခသည်တွေရဲ့အခွင့်အရေးတွေကိုအကာအကွယ်ပေးဖို့အင်ဒိုနီးရှားဗဟိုအစိုးရကိုတောင်းဆိုလိုက်ပါတယ်။ဒါအပြင်ကန့်ကွက်ခွင့်မရဘဲပြည်လဲထဲမှာမျောနေဆဲဖြစ်တဲ့တခြားဒုက္ခသည်တွေရဲ့အသက်ကိုကယ်တင်ဖို့ဒေသဆိုင်ရာစတူဒီယိုတရက်ကိုအင်ဒိုနီးရှားနိုင်ငံအနေနဲ့အများဆုံးကျင်းပပေးဖို့ကိုလည်း Amnesty International Indonesia ကတောင်းဆိုထားပါတယ်ခင်ဗျာအင်ဒိုနီးရှားနိုင်ငံအာချေပြည်နယ်ကမ်းခြေတစ်ခုကိုဆက်လက်နဲ့ရောက်ရှိသွားပြီးနောက်မကြာခင်ရပိုင်းကပဲကန့်ကွက်ခွင့်ရခဲ့တဲ့ရိုဟင်ဂျာဒုက္ခသည်69ဦးကိုနိုင်ငံနဲ့အမျှအကူအညီတွေပေးရနေတယ်လို့အင်ဒိုနီးရှားမှာရှိတဲ့ကုလသမဂ္ဂလက်အောက်ခံနိုင်ငံတကာရွှေပြောင်းအခြေချနေထိုင်သူများအကူအညီပေးရေးအဖွဲ့ IOM ကပြောပါတယ်အချင်းပြည်နယ်တဲ့ဒုက္ခသည်တွေကိုနေရာချထားပေးတဲ့နေရာမှာအကူအညီပေးနေတဲ့ IOM အဖွဲ့မှာသူနာပြူတယောက်စကပြန်တယောက်နဲ့တခြားဝန်ထမ်းတွေပါဝင်တယ်လို့ IOM အဖွဲ့ကပြောပါတယ်။ရင်းနဲ့အစားအစာတွေထောက်ပံ့ပေးထားတဲ့အပြင်ရေတိုင်ကီတွေနဲ့တကူရေတန်ရှိရေးအသုံးဆောင်တွေကိုပေးအပ်ထားပြီး COVID-19 ရောဂါသီးခေါင်းစရာသတင်းအချက်အလက်တွေကိုရှင်းပြထားတယ်လို့ပြောပါတယ်။ဂျပန်120ကျားပင်လယ်ထဲဖြတ်သန်းပြီးအချင်းပြည်နယ်ကိုရောက်လာတဲ့ဒုက္ခသည်တွေနဲ့မိသားစု23စုပါဝင်တယ်လို့တယောက်တည်းသမားတွေနဲ့အုတ်ထင်းသူမပါတဲ့ကလေးငယ်တို့လည်းပါဝင်ပါတယ်အင်ဒိုနီးရှားနိုင်ငံကဘင်္ဂလားဒေ့ရှ်နိုင်ငံသားတွေနဲ့ရိုဂျာဒုက္ခသည်1800ကျော်ကိုလက်ခံဖို့သဘောတူခဲ့တဲ့2015ခုနှစ်တုန်းကလည်းအိုင်အိုမာမဖွဲ့ကအခုလိုအကူအညီပေးခဲ့ဖူးပါတယ်ခင်ဗျာတရုတ်နိုင်ငံတွင်လုပ်ငန်းလုံဆောင်နေတဲ့အမေရိကန်သတင်းဌာန၄ခုရဲ့ရုပ်လုံငန်းဆိုင်ရာအသေးစိတ်သတင်းချက်လက်တွေကိုပေးအပ်ဖို့တရုတ်စုရကမနေ့ကတောင်းဆိုလိုက်ပါတယ်အမေရိကန်စုရကတရုတ်နိုင်ငံပိုင်သတင်းဌာနတွေကိုဖိနှိပ်ချုပ်ချယ်တာကိုလက်တုံ့ပြန်တဲ့အနေနဲ့အခုလိုလုံဆောင်တာလို့လည်းတရုတ်နိုင်ငံပိုင်သတင်းဌာနတွေကပြောပါတယ်အမေရိကန်သတင်းဌာနတွေဖြစ်တဲ့ AP သတင်းဌာန CBS News National Public Radio နဲ့ United Press International UPI သတင်းဌာနတွေရဲ့တရုတ်ခြေဆိုင်ရုပ်ကွဲတွေမှာရှိတဲ့ဝန်ထမ်းအင်အားဗန္ဒာယီနဲ့အင်အားပိုင်ဆိုင်မှုအထောက်အထားတွေနဲ့တခြားအသိစိတ်ချက်လက်တွေကိုတပတ်အတွင်းတရုတ်အစိုးရကိုပေးအပ်သွားဖို့နိုင်ငံတိုင်းဝန်ကြီးဌာနပြောခွင့်ရဇော်လီဂျန်ကမနေ့ကပုံမှန်သတင်းစာရှင်းလင်းပွဲမှာတောင်းဆိုခဲ့တာဖြစ်ပါတယ်။ American အခြေဆိုင်တရုတ်သတင်းဌာနကွဲတွေအပေါ်အကြောင်းပြန်နိုင်လုံမင်းတက်ဖိနှိပ်နေတဲ့အတွက်တရုတ်နိုင်ငံကအခုလိုတုံ့ပြန်တာဖြစ်ပြီးဒါဟာတရားမျှတတဲ့တုံ့ပြန်မှုဖြစ်တယ်လို့ပြောခွင့်ရဇောင်းကပြောပါတယ်။ပြီးခဲ့တဲ့လတုန်းကအမေရိကန်နိုင်ငံတဲ့လုပ်ငန်းလုပ်ကိုင်နေတဲ့တရုတ်နိုင်ငံပိုင်သတင်းဌာနကွဲ၄ခုကိုပြပအစိုးရအတွက်အလုပ်လုပ်ပေးနေတဲ့အဖွဲ့အစည်းတွေအဖြစ်အမေရိကန်အစိုးရကသတ်မှတ်ခဲ့ပြီးဝန်ထမ်းကြီးအတွက်ကန့်သတ်ထားခဲ့ပါတယ်။ ဒီသတင်းဌာနတွေဟာတရုတ်အစိုးရနဲ့အတူအနာရကွန်မြူနစ်ပါတီနဲ့ဆက်နွယ်နေတာကြောင့်အခုလိုလှုပ်ဖို့လိုအပ်တယ်လို့အမေရိကန်တို့ကပြောထားခဲ့ပါတယ်။ဖေဗရူလာလကလည်းအမေရိကန်နိုင်ငံအတွင်းလှုပ်လှုပ်နေတဲ့တရုတ်သတင်းထောက်တွေကိုတားမြစ်ကန့်သတ်လိုက်တဲ့အထွေတရုတ်နိုင်ငံကလက်တုံ့ပြန်ပြီးအမေရိကန်သတင်းထောက်တွေကိုနှင်ထုတ်ခဲ့ပါသေးတယ်။ဒါအပြင် Times Magazine နဲ့ VOA သတင်းဌာနတို့ကိုလည်းလုံခြုံရေးဆိုင်ရာအသေးစိတ်အချက်အလက်တွေကိုတရုတ်အစိုးရကိုပေးအပ်ရမယ်လို့တောင်းဆိုထားပါတယ်ခင်ဗျာ။ဗြိတိန်နိုင်ငံရဲ့အခြေချနေထိုင်ခွင့်ရမယ်ဟောင်ကောင်ပြည်သူဥယျာဉ်ကိုသုံးသန်းအထိတိုးမြှင့်ပေးသွားမယ်လို့ဗြိတိန်နိုင်ငံကဗုဒ္ဓဟူးနေ့ကကြေညာလိုက်ပါတယ်။ဒီအခြေချနေထိုင်ခွင့်ကတစဉ်ဟောင်ကောင်သားတွေဗြိတိန်နိုင်ငံသားခံယူခွင့်အလားအလာလည်းရှိနေတာပါ။ BNO လို့ခေါ်တဲ့ဗြိတိန်ပြည်ပနိုင်ငံသားလက်မရဖို့အချက်အလက်တွေနဲ့ကိုက်ညီတဲ့သူတွေကိုလောလောဆယ်မှာဗြိတိန်နိုင်ငံအတွင်းပြည်ဝင်ခွင့်ဗီဇာမလိုပဲ6လနေထိုင်ခွင့်ပြုထားတာပါ။သူတို့အနေနဲ့ဗြိတိန်နိုင်ငံမှာအမြဲတမ်းနေထိုင်ခွင့်နဲ့အလုပ်လုပ်ကံခွင့်၅နှစ်ရရှိမှဖြစ်ပြီးအခြေချပြီးတဲ့နောက်ဆက်လက်အကြာမှာနိုင်ငံသားလျှောက်ခွင့်ရမှာဖြစ်ပါတယ်။ပြီးခဲ့တဲ့မီလာတုန်းကတော့တရုတ်နိုင်ငံသားဝင်ဌာနပြောခွင့်ရဇောင်လီချန်းကဘီယန်နိုလက်မှတ်ကိုင်ဆောင်ထားသူတွေဟာတရုတ်နိုင်ငံသားတွေသာဖြစ်ပြီးဗြိတိန်နိုင်ငံသားဖြစ်ခွင့်ပေးဖို့တိုက်တွန်းလှုံ့ဆော်လာတာဟာကိုယ့်ရဲ့တည်ချက်ကိုသာမကဘဲနိုင်ငံတကာဥပဒေကိုချိုးဖောက်တာဖြစ်ကြောင်းပြောပါတယ်။တရုတ်နိုင်ငံကဟောင်ကောင်မှာအမျိုးသားလူကြုံရေးဥပဒေအသစ်ကိုပြဋ္ဌာန်းခဲ့ပြီးတဲ့နောက်မှာဗြိတိန်နိုင်ငံကအခုလိုလှုံ့ဆော်လိုက်တာလည်းဖြစ်ပါတယ်။သတင်းတွေနဲ့မနက်ပိုင်းနောက်ဆုံးရသတင်းတွေကိုနားဆင်ပြီးမှာတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
။မြန်မာနိုင်ငံမှာလာမယ့်နိုဝင်ဘာလတွေကျင်းပမယ့်ရွေးကောက်ပွဲတွေမှာမဲဆန္ဒနယ်မြေတချို့အပြောင်းလဲလုပ်ထားတဲ့အတွက်အခြေအတင်ပြောစရာဖြစ်လာနေတဲ့အကြောင်းတင်ပြပေးချင်ပါတယ်။ကျမမေခါပါ။နိုဝင်ဘာလမှာကျင်းပဖို့စီစဉ်ထားတဲ့ရွေးကောက်ပွဲအတွက်မဲဆန္ဒနယ်မြေတွေကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကကြေညာခဲ့ရမှာအပြောင်းလဲတွေရှိခဲ့တဲ့အတွက်ဝေဖန်တန့်တွေထွက်ပေါ်လာခဲ့တာပါ။အထူးသဖြင့်တိုင်းရင်းသားဒေသတွေမှာမဲဆန္ဒနယ်မြေအချို့အပြောင်းလဲရှိခဲ့တဲ့အတွက်သက်ဆိုင်ရာနယ်မြေတွေအတွက်ကိုစားပြုမှုကိုထိခိုက်မှာစိုးရိမ်နေကြတာပါ။ရွေးကောက်ပွဲကော်မရှင်ရဲ့ထုတ်ပြန်ချက်အရကယားရခိုင်ရှမ်းပြည်နယ်တွေနဲ့အေယာဝတီတိုင်းတွင်းကအမျိုးသားလွှတ်တော်နယ်မြေတချို့မှာအပြောင်းလဲတွေလုပ်ခဲ့သလိုအရင်ကရွေးကောက်ပွဲကျင်းပနိုင်တာမရှိခဲ့တဲ့ရှမ်းပြည်နယ်ဝါကူပိုင်းအုတ်ချုပ်ခွင်ရနယ်မြေတွေဖြစ်တဲ့ပန်ဆန်းနာဖန်းပန်ဝိုင်းဝိုင်းမောစတဲ့နေရာတွေမှာပါရွေးကောက်ပွဲလုပ်မယ်လို့ကြေညာထားခဲ့ပါတယ်။ဒါပေမဲ့လည်းအဲ့ဒီလိုအပြောင်းလဲတွေကိုလှုပ်ဆောင်ရမှာသက်ဆိုင်ရာဒေသတွေကနိုင်ငံရေးအင်အားစုတွေနဲ့တိုင်းပင်ဆွေးနွေးမှုမရှိဘူးဆိုပြီးကယန်းအမျိုးသားပါတီဥက္ကဋ္ဌခွန်မီထူးလိုတိုင်းရင်းသားနိုင်ငံရေးသမားတွေကထောက်ပြနေကြတာပါ
။ဒီလိုမဆန်းတဲ့နေရာတွေကိုဟိုဖက်ဟိုကြောင်းထက်လိုက်ပေါ့နော်ဒီထက်မဆန်းတဲ့ကြောင်းထက်လိုက်လဲလို့ရတယ်ဒါဘာကြောင့်လို့လဲဆိုတော့ကျွန်တော်တို့ရှင်းနေမသိဘူး။ကိုကိုဆိုလေလောင်းလိုက်တာအရင်တန်းဖြစ်နေတယ်လို့နည်းနည်းထားတဲ့အတွက်ပေါ့နော်အာဝင်ကျင်ခုတည်းကပေါ့နော်ခက်ခဲသွားတဲ့အခြေအနေမျိုးတွေတွေ့ရတော့ပေါ့နော်ကိုဆိုလေလောင်းရီဝင်ကျင်မဲ့နေရာတွေကြောင်းလည်းဖြစ်သွားတော့အမှအာမက်ဆန်နေဘယ်ပေါ့နော်ကြောင်းမဝင်ကျင်ရမလို့ဒါမှမဟုတ်လေသူတို့နေတဲ့ဒီကောင်ကောင်းနေတဲ့နေမှာပဲသူဆက်မဝင်ကျင်ရမလို့ဆိုတဲ့ခက်ခဲရပေါ့နော်ကျွန်တော်တွေ့ရတယ်ဆိုတော့ဒီခေဆန်နဲ့ပတ်သက်မှာကော်မရှင်ကျွန်တော်တို့နေမြန်နဲ့ကော်မရှင်ကတော့လောင်းဝကရဲ့ဇင်းရတယ်ပေါ့နော်သူတို့ဖြည့်ပြီးမှအတန်ပြီးပြီးမှလုပ်သွားတယ်ပေါ့ဆိုတော့ဒါကပါတယ်လို့လည်းဒါမှတရားလို့ယူဆရပေါ်တော့နိုင်ငံရေးပါတီတွေကိုတိုင်ပင်နေတယ်
။နိုင်ငံသားဖြစ်ခွင့်နဲ့ပတ်သက်ပြီးအချင်းများနေစေဖြစ်တဲ့ရခိုင်ပြည်နယ်မောင်နှုံးမှာလေဒီနေ့ရွေးကောက်ပွဲမှာမဲဆန္ဒနယ်မြေတစ်ခုကိုရှော့ချထားခဲ့ပါတယ်။မွတ်စလင်အများစုရှိရာဒေသမှာအခုလိုအပြောင်းလဲလုပ်ခဲ့တာဟာအခြေခံအခွင့်အရေးတွေကိုညှင်းပယ်နေတာလားဆိုတာကလည်းမေးစရာဖြစ်နေတယ်လို့ဒီမိုကရေစီနဲ့လူ့ခွင့်ရေးပါတီအတွင်းမှဦးကျော်စိုးအောင်ကမေးခွန်းထုတ်သွားပါတယ်
။တောင်တက်ဆဲမှာအမျိုးသားလူတော်မောင်းတော်မှနေနေရဒီလူလူတော်တနေရကိနေလူတော်နေနေရအဲ့လိုမျိုးနဲ့နေရာတက်မှတ်ပြီးတော့ကျွန်တော်တို့ကလူတွေကလည်း9ရောက်တော့ရွေးချယ်ဆံပိုင်းခွင့်ရရတယ်2015လေးဒီတိုင်းပဲ2015ဒီကအမျိုးသားလူတော်နေနေရမောင်းတော်မှရှိတယ်ဆိုတာကအဲ့နေနေရဇလုံးကိုမင်းကျဲတဲ့လူတွေကတင်းပြနိုင်ငံသားဖြစ်တဲ့ပဲအမျိုးသားလူတော်နေနေရတက်မှတ်တယ်လို့ကျွန်တော်တို့ရေဘူးရအဖြစ်မဟုတ်ဘူးဥပဒေရောနိုင်ငံသားဥပဒေစွန့်အရောကျွန်တော်တို့ယူဆလို့ရတယ်တတ်မှတ်လို့ရတယ်။မင်းလူနေစုတွေရဲ့အခွင့်အရေးဆွန့်ရှုံးနေတာကတော့ကျွန်တော်တို့လက်တွေ့တွေ့ရတယ်သိရတယ်။အဲ့ဒီတော့အဲ့လိုမျိုးတွေ့ရသိရတော့နိုင်ငံတော်အတွက်ရည်ရှိအတွက်မကောင်းဘူးပေါ့နော်
။ရခိုင်ပြည်နယ်မှာတိုက်ပွဲတွေဖြစ်ပွားနေပြီပဲမြို့နယ်အားလုံးမှာတော့ရွေးကောက်ပွဲတွေကျင်းပသွားမယ်လို့ကော်မရှင်ကကြေညာထားပါတယ်။ဒါပေမဲ့လည်းလုံခြုံရေးအရာစိန်ခေါ်မှုတွေကြောင့်မှလွတ်လွတ်လပ်လပ်တရားမျှမျှတတကျင်းပနိုင်ပါမလားဆိုတာကိုလေရခိုင်မျိုးသားပါတီဥက္ကဋ္ဌဦးတာထွန်းလှတို့ဒေသခံနိုင်ငံရေးအတိုင်းဝိုင်းကစိုးရိမ်နေကြပါတယ
်ချိခိုင်မျိုးကအဲ့အဲ့တမ်းပါကျွန်တော်ဟိုလူမျိုးစုရခိုင်မျိုးတွေဒီပ
ါတီကြီးရှိတယ်။ဒီလိုတန်ရသားပါတီတို့ဟိုလိုကျွန်တော်တို့ဒီလူကြီးပါတီတွေအဲ့ဆက်မှာအဲဒီဘူးတော်မတော်မှာအရှိစိတ်တာမြရတယ်။ဒီကြိုင်နဲ့လေးဆန္ဒနဲ့ဟိုအရေးအရေးအတွက်ဘူးတော်အဖေနဲ့အရေးအတွက်အမ်ချစ်ခင်မှုရှိတယ်လို့ပြောနေတယ်။အဲ့ဒါဘာလို့လဲဒီကဘယ်ကမှလည်းတိတိကျကျမှလည်းအဲဒီဘဘကမရှိဘူးဟိုလောက်ဆောင်နေဘူးတော့ကအဲဘယ်လိုပြတ်တော့မလို့ဆိုရင်အဲလူဟိုတီတီကြကြဟိုဘာအဖြစ်မှမသိတဲ့သဘောဆောင်မျိုးအဖြစ်မသိနိုင်တဲ့အရှင်မျိုးတွေရှိလို့မြင်ပါတယ
်ရွေးကောက်ပွဲလုပ်ငန်းစဉ်မှာအရေးကြီးတဲ့အခန်းကဏ္ဍမှာရှိနေတဲ့ကော်မရှင်ဟာရွေးကောက်ပွဲလုပ်ငန်းစဉ်နဲ့ပတ်သက်လို့နိုင်ငံရေးပါတီတွေနဲ့ကြဲကြဲပြန့်ပြန့်ဆွေးနွေးတာမရှိဘူးဆိုပြီးနိုင်ငံရေးပါတီတချို့ကဝေဖန်နေကြသလိုတရင်အချက်လက်ထုတ်ပြန်မှုတွေမှာလည်းပွင့်လင်းမြင့်တမ်းမှုမရှိဘူးဆိုပြီးဆွဆဲနေတာလည်းရှိပါတယ်။အခုလိုမဲဆန္ဒနယ်မြေတချို့အပြောင်းလဲလုပ်ခဲ့တာအပါအဝင်ရွေးကောက်ပွဲလုပ်ငန်းစဉ်တွေနဲ့ပတ်သက်လို့မိကုန်းတွေထွက်ပေါ်နေတဲ့အပေါ်ကော်မရှင်ကိုမေးမြန်းဖို့အကြိမ်ကြိမ်စူးစမ်းခဲ့ပေမဲ့တုံ့ပြန်ဖြေကြားခြင်းမရှိခဲ့ပါဘူး။ကျွန်မမိသားပါ။ရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ်။
ကြတပ်ပင်းနေနေတဲ့ခင် VOE မြန်မာပိုင်းစီစဉ်ကိုဆက်လက်တန်လှည့်နေပါတယ်။ကျမအင်ဂျင်နိုင်မှာရိုဟင်ဂျာတွေကိုဆုလိုက်ပြုံလိုက်တပ်ဖြတ်ခဲ့တယ်ဆိုတော့ဂူတာပြင်အမှုမှာမြန်မာစစ်ခုံရုံးရဲ့ကင်တွယ်စီရင်ပုံဟာနိုင်ငံတကာတရားဥပဒေစံနှုန်းနဲ့မကိုက်ညီတဲ့အပြင်တရားမျှတရေးအတွက်လုပ်ခဲ့တယ်ဆိုတာမျိုးအတိအမှတ်ပြုလို့မရကြောင်းနိုင်ငံတကာလူ့ခွင့်ရေးအဖွဲ့ရဲ့တုံ့ပြန်ချက်တွေကိုနားဆင်ရမှာပါ။အင်္ဂါနေ့ကတက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ထုတ်ပြန်ခဲ့တဲ့ဂူတာပြင်ကျေးရွာအမှုမှာစစ်အရာရှိကြီးတဦးအရာရှိငယ်တဦးနဲ့အောက်ခြေစစ်သားတဦးစုစုပေါင်း3ဦးအပေါ်စစ်တရားရုံးကပြစ်မှုစီရင်ချက်ချမှတ်ခဲ့တာဟာအင်းနေရွာအမှုပြီးဒုတိယမြောင်းလို့ပြောနိုင်ပါတယ်စစ်တပ်ဘက်ကလှုပ်လှိမ့်လှုပ်ထမရှိတဲ့ဖြစ်စဉ်တခုလို့နိုင်ငံတကာသတင်းတချို့မှာတော့ဖော်ပြခဲ့ပါတယ်ဒါပေမဲ့လည်းစစ်တရားရုံးရဲ့စီရင်ချက်မှာဘယ်သူတွေကိုဘလို့ပြစ်မှုနဲ့စီရင်ချက်အမိန့်ချမှတ်ခဲ့တယ်လဲဆိုတာမသိရတဲ့အတွက်ရိုဟင်ဂျာတွေကိုအစုလိုက်ပြုံလိုက်တပ်ဖြတ်ခဲ့မှုမှာတရားမျှတမှုရှိရေးနဲ့တာဝန်ခံမှုရှိရေးအတွက်တမရော်ဘက်ကလုတ်ခဲ့တယ်ဆိုတာမျိုးလက်ခံလို့မရဘူးလို့နယူးယောက်ခြေဆိုင် HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးရဲ့အာရှရေးရာတာဝန်ခံ Brett Adams က VOA ကိုပြောပါတယ
် It's impossible to know whether this is progress or if this is just an empty public relations exercise by the new
အပြုသဘောဆောင်တဲ့တိုးတက်မှုလားဒါမှမဟုတ်အများပြည်သူနဲ့ဆက်ဆံရေးအတွက်ဆိုပြီးစစ်တပ်ကလိုအပ်တဲ့အချက်တွေဘာမှဖော်ပြမထားတဲ့ကြီးညာချက်မျိုးတသက်ထုတ်ပြန်ဒါလားဆိုတာတော့မသိနိုင်တော့ပါဘူး။ဘာကြောင့်လဲဆိုတော့သူတို့ထုတ်ပြန်ချက်မှာဘလို့ဆွဲချက်တွေနဲ့စီရင်ခဲ့တယ်လဲဆိုတာလုံးဝဖော်ပြမထားပါဘူး။စစ်အရာစုဝတ်ကျူးလွန်မှုလားလူတက်မှုလားမိရှုံမှုလားလိန်အကြမ်းဖက်မှုဒါမှမဟုတ်စစ်ဘက်ဆိုင်ရာအမိန့်တွေကိုလိုက်နာခြင်းမရှိလို့လားအဲ့ဒါဆိုရင်တော့အမှုကအလွန်သေးတဲ့ပြစ်မှုကျူးလွန်မှုမျိုးဖြစ်ပါလိမ့်မယ်။နောက်ပြီးသူတို့ကိုထောင်ထဲမှာထားမှလားဘယ်နှစ်နှစ်ကြာခံရမှလဲဆိုတာတွေလည်းဖော်ပြမထားပါဘူး။ဒါပြင်ကျူးလွန်သူတွေရဲ့နာမည်တွေနှိပ်စက်နှင်းပန်းတပ်ဖြတ်ခံရသူတွေရဲ့အမည်တွေလည်းဖော်ပြမထားပါဘူး။အဲ့ဒီတော့ဒီစစ်ခုံရုံးတရားစီရင်မှုဟာတရားမျှတမှုနဲ့တာဝန်ခံမှုအတွက်လားဆိုတာမသိနိုင်သလိုအထိပ္ပယ်လည်းမရှိဘူးလို့ Brett Adams ကပြောပါတယ်။တစ်ဖက်မှာတော့မြန်မာစစ်တပ်က ICJ နိုင်ငံတကာတရားရုံးရဲ့အမိန့်ကိုတုံ့ပြန်ဆောင်ရွက်တာမျိုးဖြစ်နိုင်တယ်ဆိုပေမဲ့သူတို့လုပ်ရက်ကိုနိုင်ငံတကာတရားရုံးအနေနဲ့လက်ခံယုံကြည်ဖို့ဆိုတာမဖြစ်နိုင်တဲ့အကြောင်း Brett Adams ကပြောပါတယ်။ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုအတိအမှတ်ပြုမထားတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်းဆန်းစုကြည်ကတော့သူကိုယ်တိုင်2019ဒီဇင်ဘာလက ICJ နိုင်ငံတကာတရားရုံးမှာခုခံခြေပါတော့ကလည်းတက်မတော်ရဲ့လူခွင့်ရေးချိုးဖောက်မှုတွေကိုပြည်ရင်းဥပဒေနဲ့အညီကင်တွယ်သွားမှာဖြစ်တယ်လို့တုံ့ပြန်ခဲ့တာပါ။ဒါပေမဲ့ဒီလိုခုခံခြေပါချက်ဟာအငင်းပွားစရာဖြစ်နေတယ်လို့လက်တွေ့မှာရိုဟင်ဂျာတွေအပါအဝင်လူနည်းစုတိုင်းရင်းသားတွေပေါ်စစ်တပ်ရဲ့ဖိနှိပ်နှိမ်ပန်းမှုတွေအတွက်တရားမျှတရေးဥပဒေနဲ့အညီဆောင်ရွက်နိုင်စမ်းမရှိဘူးဆိုတာထင်ရှားကြောင်းဗြိတိန်အခြေစိုက်ဘာမာကမ်ပိန်း UK ညွှန်ကြားမှု Mark Farmana က VOA ကိုပြောပါတယ်
The argument as well that Aung San Suu Kyi was making at the International Court of Justice and their fear
ဒေါက်ဆန်စစ်တီက ICJ နိုင်ငံတကာတရားရုံးမှာခုခံခြေပါတော့ကပြည်ရင်းကိစ္စမှာနိုင်ငံတကာတရားစီရင်မှုနဲ့ကင်တွေတာကိုစိုးရိမ်မိတယ်ဆိုတာမျိုးပြောသွားတာရှိပါတယ်။ဒါပေမဲ့နိုင်ငံတကာတရားစီရင်မှုဆိုတာပြည်ရင်းတရားစီရင်ရေးအလုံးမဖြစ်တဲ့အတွက်ဖြစ်လာတာပါ။အဲ့တော့ကြည့်ရတာကအထက်စစ်ဘုချုပ်တွေကိုနိုင်ငံတကာတရားရုံးတွေကတရားစွဲဖို့မလိုအောင်အကာအကွယ်ပေးတဲ့အနေနဲ့အောက်ခြေအဆင့်စစ်သားတချို့ကိုအနစ်နာခံခိုင်းပြီးတရားစွဲအပြစ်ပေးတဲ့ပုံစံမျိုးပြင်ဆင်နေတာတွေ့ရပါတယ်။တရားမျှတမှုနဲ့တာဝန်ခံမှုအတွက်အရေးယူဆောင်ရွက်ထားတာကြောင့်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုတရားစွဲဖို့မလိုတော့ဘူး။နိုင်ငံတကာတရားခုံရုံးတွေမှာမြန်မာစစ်တပ်ကိုတရားစွဲဖို့မလိုတော့ဘူးဆိုတဲ့ပုံစံမျိုးတွေ့နေရတယ်လို့ မတ်ဖာမနာကပြောပါရယ်ဗိုလ်ချုပ်မူဂျီမီအွန်လိုင်းအပါအဝင်မြန်မာစစ်ဖက်နဲ့ရက်ဖက်ခေါင်းဆောင်ဆက်နက်ဦးကိုအာဂျင်တီးနားတရားရုံးမှဆွဲချက်တင်အမှုဖွင့်ထားတဲ့ဗြိတိန်အခြေစိုက်မြန်မာရိုဟင်ဂျာအဖွဲ့အစည်းဥက္ကဋ္ဌဦးထွန်းခင်ကလည်းဂူတပြင်းအမှုမှာတကယ်တမ်းတာဝန်ရှိတဲ့စစ်ခေါင်းဆောင်တွေကိုပဲအပြစ်ပေးအရေးယူတင်ကြောင်း VOA ကိုပြောပါရယ
်နိုင်ငံတကာအနေနဲ့ ICJ တို့ ICC မှာအခုဖြစ်နေတဲ့ Argentina မှာဖြစ်နေတဲ့ case တွေကဒီအဟအပေါ်မှာဘာတစ်ခုမှရောင်ပြန်မှုရှိမှာမဟုတ်ဘူး။ဘာဖြစ်လို့လဲဆိုတော့ဒီစစ်တပ်ရဲ့ဒီနေရာမှာဒီဟာတွေကအလုံးဝကိုနိုင်ငံတကာထရားစီရင်မှုနဲ့ဆိုင်ရဲ့အတိတ်ပင်မေးပေါ့နော် meaningless ဖြစ်နေတယ
်။တမတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကဇွန်လ30ရက်နေ့ကထုတ်ပြန်ကြမှာတော့ဂူတပြင်းဖြစ်စဉ်နဲ့ပတ်သက်ပြီးစစ်တရားရုံးကတပ်သေးစုံလင်စွာနဲ့စစ်ဆေးခဲ့ပြီးဧပြီလ30ရက်နေ့ကစစ်ဆေးမှုတွေပြီးစီးခဲ့ကြောင်းနဲ့စစ်တရားရုံးရဲ့စစ်ဆေးစီရင်မှုတွေကိုတက်ဆိုင်ရာအတည်ပြုချက်ရရှိပြီးနောက်မှာဆက်လက်ထုတ်ပြန်သွားမယ်လို့ဖော်ပြထားပါတယ
်။ American Peter Zhu ကပြည်내တချို့မှာ coronavirus ထိန်းချုပ်ရေးတာမင်ချက်တွေကိုပြန်ရုပ်သိမ်းလိုက်ပြီးတဲ့နောက်ဇွန်လနှောင်းပိုင်းမှာ COVID-19 ကူးစက်မှုနှုန်းတစ်ချိန်လုံးမြင့်တက်လာတဲ့အကြောင်း Lilia Anisimova နဲ့ Victor Olenik တို့သတင်းပေးဖို့ထားတာကိုပြောပြပါမယ်။American Bidon Zude, Arizona, Texas နဲ့ Florida ပြည်နယ်တွေ COVID-19 ကူးစက်မှုအများဆုံးနေရာတွေဖြစ်လာခဲ့ပါတယ်။ Arizona ပြည်နယ်မှာတစ်ပတ်ထဲကူးစက်မှုအသစ် 2,000 ကျော်ရှိခဲ့တာပါ။ပြည်နယ်လက်ရှိအခြေအနေကို Arizona တက္ကသိုလ်က Fashet Fundy Mavasti ကရှင်းပြပါတယ
်။ People would look in Arizona, we'd look afar.
Arizona ပြည်နယ်သားတွေကနေရာမှာယောဂကုလေတာကိုကြည့်ပြီးတကယ်ဟုတ်ပဲအချမ်းကတနာစီယာလူတွေလို့ပြောခဲ့ကြတယ်ပဲ။အခုတော့ကျွန်တော်တို့ပြည်နယ်ကနေရာနဲ့တခြားကမ္ဘာနေရာတွေကိုကျော်တက်နေပါပြီ။မလာလေတော့ကချမှတ်ခဲ့တဲ့အသွားလာတွေပိတ်ပင်တာနဲ့လူချင်းခတ်ခွာခွာနေဖို့စီကံတွေကိုအရီဇိုနာပြည်နယ်သားတော်တော်များများလိုက်နာခဲ့ကြတာပါဒါပေမဲ့ကူးစက်မှုနှုန်းကျဆင်းသွားလို့အကန့်အသတ်ချက်တွေကိုဖြေလျှော့ပေးလိုက်ကြတဲ့ကဗိုင်းရပ်စ်ကူးတဲ့နှုန်းကတက်လာတယ်လို့အရီဇိုနာတက္ကသိုလ်ဇီဝဗေဒဌာနကရှောင်းကပြောပါတယ
်
ကူးစက်နေတာကဗိုင်းရပ်စ်မျိုးကွဲတဲ့ကြောင်းလို့ဆိုရတဲ့အိမ်မှာနေဖို့ပြောရတဲ့ရက်ကုန်သွားတာကြောင့်ဖြစ်ပါတယ်လူတွေကစိတ်အေးလေအေးနဲ့ပုံမှန်အလုပ်တွေပြန်စလုပ်တာကနေအခုလိုဖြစ်လာတာပါလို့ပြောပါတယ်ဒီနေ့ရဲ့ကျန်းမာရေးဌာနဆေးရုံစည်းကမ်းတွေတိတက်ပိုပြီးလူနာလက္ခဏာကုသပေးလို့မရတော့မဲ့အခြေအနေကိုရောက်ခံနေပြီလို့ကြောက်ချင်သူတွေကသတိပေးတယ်ပါတယ
်close to 85
အခုပဲဆေးရုံစည်းကမ်းအားလုံးမှာရှိတဲ့အရေးပေါ်ခန်းတွေမှာ80ရာခိုင်နှုန်းကျော်လူနာတွေပြည့်နေပါပြီလူနာတွေပိုပြီးလက်ခံနိုင်မဲ့အနေအထားတိတ်မရှိတော့ပါဘူးလူတော်များများကတွေ့ရသည့်ပူလာရင် COVID-19 ကူးစက်တာနည်းသွားလိမ့်မယ်လို့ယုံကြည်နေခဲ့ကြတာပါဒါကြောင့်လွယ်လွယ်ပဲပြည်내ရဲ့လုပ်ငန်းတွေကိုပြန်ဖွင့်ပေးခဲ့တာလည်းဖြစ်ပါတယ်နေအောင်ကြီးနဲ့ပူပြင်းတဲ့ရာသီကဗိုင်းရပ်စ်ကိုအားနည်းသွားစေလိမ့်မယ်ဆိုတာမဟုတ်ဘူးလို့ပညာရှင်တွေကပြောလာနေပါတယ်နှာခေါင်းစီးတက်တာနဲ့လူချင်းခက်ခွက်ခွာနေတာကိုဆက်လုပ်ဖို့လည်းတိုက်တွန်းထားပါတယ်Texas ပြည်နယ်လိုပဲ Florida ပြည်နယ်မှာလည်းအရက်ဘားတွေကိုဒုတိယအကြိမ်ပြန်ပိတ်ဖို့ပြည်နယ်အုပ်ချုပ်ရေးမှူးကကြေညာခဲ့ရပါတယ
်။ Right now than it did in March and April particularly
မလာနေ April လာတော့ငါတဲ့အခုကူရက်နှုန်းကပိုပြန်နေတယ်။ဆက်ရှိနှစ်က34နှစ်အရွယ်ရှိတဲ့လူတွေအကြားကူရက်နှုန်းအရန်တက်လာတာကိုတွေ့ရပါတယ်လို့ပြောပါတယ်။ Virus အနေနဲ့ရှိနေပေမဲ့လူတွေကလူချင်းခက်ခွက်ခွာနေရမယ့်စီကံကိုမလိုက်နာပဲတွစ်ဆုံဆက်ဆံနေကြတော့ဖြစ်ပါတယ်။ဒါကြောင့် Miami Dade County ကလာမယ့်ဇူလိုင်လ3ရက်က9ရက်နေ့အထိလွတ်လပ်ရေးနေ့အားလိုက်ရက်မှာအနားယူကမ်းခြေတွေနဲ့အပန်းဖြေဥယျာဉ်တွေအားလုံးပိတ်ထားမယ်လို့ကြေညာခဲ့ပါတယ်။ဒေသခံ Frank De La Cruz ကတော့ဒီလိုပိတ်လို့သဘောကျနေသူဖြစ်ပါတယ်
။ I mean 4th of July coronavirus
ဇူလိုင်လလည်းအလိုက်ရတဲ့ coronavirus တစ်ခုစုံနေပါပြီအဲ့ဒီအချိန်မှာလူတိုင်းကလူစုလူဝေးနဲ့တကြမှာဆိုတော့ချူတီကာကွယ်ဖို့အခုလိုပိတ်တာကိုပိုကြိုက်ပါတယ်လို့ပြောပါတယ်လူကြီးခက်ခေါ်ကနေဖို့စီကံတဲ့ဘေးကင်းအစီအမံတွေလှုပ်ထားတဲ့ Florida ပြည်နယ်ကစားသောက်ဆိုင်တွေနဲ့ဈေးဝယ်စင်တာတွေကတော့လောလောဆယ်ဖွင့်ထားစေဖြစ်ပါတယ်ခင်ဗျကျွန်တော်ရဲ့မတော်မှာ
coronavirus ကယောဂါကြီးပြီးဆုံးဖို့ကြာလေအောင်မယ်လို့ American နိုင်ငံတွင်းမှာဒီယောဂါကိုရှေ့တန်းကတိုက်ဖြစ်နေတဲ့ဆေးဘက်ဆိုင်ရာဝန်ထမ်းတွေကပြောပါတယ်နိုင်ငံတွင်းအသွားအလာတွေတဖြည်းဖြည်းပြန်ဖွင့်မှုပြင်ဆင်နေတဲ့အချိန်မှာပဲတချို့ပြည်နယ်တွေမှာကူးစက်မှုနှုန်းကမြင့်တက်နေတာပါ Maria Madiel လို့သတင်းပေးပို့ထားပါတယ်ရှင်American ပြည်အောင်စု Maryland ပြည်နယ် Fort Washington ဆေးရုံအထူးကျန်းမာကူးသဆောင်မှာအလုပ်လုပ်ကြတဲ့အသက်ရှူလမ်းကြောင်းကူးတုံးပညာရှင် Kevin Kho ဟာသူကိုယ်တိုင်လည်းရင်ကျက်ပန်းတာရှိတဲ့အတွက် COVID-19 အရေးပေါ်လူနာတွေအသက်ရှူရခက်ခဲတဲ့အခြေအနေတွေနဲ့ကြုံတွေ့ရလို့ဖြစ်လာတဲ့စိုးရိမ်စိတ်ကြောက်ရွံ့စိတ်တွေကိုနားလည်နိုင်ပေမဲ့အခုလိုအချိန်မှာပြည်နယ်ကမ်းဆက်လူနေရာတွေမှာလူတွေနဲ့ပြန်ပြီးစီကားနေတာကိုတော့သူကနားမလည်နိုင်အောင်ဖြစ်နေပါတယ်
။
patients unfortunately dying from this virus every day. Everybody is
ကျွန်တော်ကတေးလူမျိုးပါလူနာတွေကိုနေတိုင်းနေနေရတာပါအခုလူတွေကကန်းချီသွားနေကြပါတယ်ဒီယောဂါကမပြီးသေးပါဘူးအများကြီးကြာအောင်ပါအဲ့လိုလူတွေကြောင့်ဒီယောဂါကဆက်ပြီးတော့ဖြစ်နေတာလို့သူကပြောပါတယ်အတော်အလာကန့်သက်ထားတာတွေကိုပြန်ဖွင့်ပေးပြီးတဲ့နောက်မှာအရီဇိုနာ၊ Texas နဲ့ Florida ပြည်နယ်အပါအဝင်ပြည်နယ်30ခုမှာယောဂကုသမှုနှုန်းပြန်ပြီးတော့မြင့်တက်လာတာပါဒီအပေါ်မှာ Florida ပြည်နယ်အုပ်ချုပ်ရေးမှူးရွန်ဒီဆန်တစ်က
Our median age of new case began in the 60s.
မတ်လနောက်ကကူးတဲ့လူတွေကိုကြည့်ရင်အသက်60တန်းတွေများပါတယ် April မေလောက်မှာတော့50အောက်တွေပါလာပါပြီအခုဒီတပတ်ဆယ်ရဲ့အတွင်းမှာ30ကျော်တွေမှာကုရာကိုတွေ့ရပါတယ်။ကုတဲ့တစ်ဝက်လောက်က30ဝန်းကျင်တွေနဲ့ဒီအောက်ဒီပါလာတာလည်းတွေ့ရတယ်လို့သူကပြောပါတယ်။သူနာပြူထရကင်းနာဟိုဂန်နဲ့သူ့ရဲ့လုပ်ဖော်ကင်ဘဲတွေအတွက်ကတော့နေ့တိုင်းယောဂကကွယ်ရေးဝတ်စုံပြေးဝတ်ဆင်နေရတာကိုကြည့်ရင်ဒီယောဂကတိတ်ကိုကုဆဲမြင့်နေဆိုတာသတိပေးနေတယ်လို့ပါပဲလို့ပြောပါတယ်။
This is a real thing. It is not fake.
ကျမတို့ဒရင်းကကွယ်ဖို့လိုပါတယ်နှာခေါင်းဆီးတက်လက်ဆေးဓာတ်တွေကိုလုပ်ရပါမယ်။ကျမတို့အလုပ်ကလူတွေကိုစောင့်ရှောက်ဖို့ပါ။ဒါပေမဲ့လူတွေကလည်းပေါ်ပေါ်ဆက်ဆာမနေဘဲနဲ့ကိုယ့်ဟာကိုယ်စောင့်ရှောက်ဖို့တော့လိုပါတယ်လို့ပြောပါတယ်။ဒီ COVID-19 ကပ်ရောဂါနဲ့ပတ်သက်လို့ဆေးဝန်နှန်းတွေဘက်ကလူတွေကိုစောင့်ရှောက်နေတယ်လို့လူတွေကလည်းယောဂါမကူးဆက်အောင်စည်းကမ်းသတ်မှတ်ချက်တွေကိုလိုက်နာကြဖို့လိုကြောင်းရှေ့တန်းကနေယောဂါကိုတိုက်ဖြစ်နေကြတဲ့ဆေးဘက်ဆိုင်ရာကျန်းမာရေးပညာရှင်တွေကသတိပေးနေကြပါတယ်။ကျမများသတင်းအောင်ပါရှင်
။ဘူးဆလဘီကပ်မီဒီယာရဲ့မှာရေးသားနေတဲ့မြန်မာနိုင်ငံအကြောင်းဆောင်မတချို့ကိုမူရင်းအဘောမပြတ်ပြောပြလိုပါတယ်ကျွန်တော်ကြိုစမ်းတာပါရူဟင်ဂျာပြည်နာကိုအာဆီယံနိုင်ငံတွေဂျုံထုတ်လိုက်ခြင်းဆိုတဲ့ကောင်းစဉ်နဲ့ဒေါက်တာအဇင်းအီဘရာဟင်ရဲ့ဆောင်မကို Arab News မှာဖော်ပြပါတယ်ပြီးခဲ့တဲ့အာဆီယံထိပ်သီး Virtual ဆွေးနွေးပွဲကို Online ကနေပြုလုပ်ကြတဲ့အထက်မှာရူဟင်ဂျာပြည်နာနဲ့ပတ်သက်ပြီးတော့သူတို့အဖွဲ့အစည်းကတည်ဝင်းကြီးညာချက်မထုတ်ပြန်ဖို့ဆုံးဖြတ်ခဲ့ကြဟန်တူတယ်လို့စာရေးပါတယ်ဒါဟာနိုင်ငံတကာအစိုင်းအဝိုင်းကရူဟင်ဂျာတွေအပေါ်နောက်ထပ်သစ္စာဖောက်လွှဲခြင်းပဲဖြစ်ပါတဲ့။ဒီအတွက်သူတို့ရဲ့အကြောင်းပြချက်ကတော့အာဆီယံနိုင်ငံတွေဟာအဖွဲ့ဝင်နိုင်ငံတွေရဲ့ပြည်တွင်းရေးမှာဝင်ရောက်မဆွတ်ဖက်ဖူးဆိုတဲ့မူဝါဒပဲဖြစ်ပါတဲ့။ဒီရူဟင်ဂျာပြည်နာကိုအာဆီယံအုပ်ထပ်ရဲ့ကြီးညာချက်မှာဖော်ပြထားပေမဲ့အာဆီယံအဖွဲ့တစ်ခုလုံးကတော့ဒီကိစ္စကိုမြန်မာနိုင်ငံရဲ့ပြည်တွင်းစုံစမ်းရေးကပဲလုပ်ပါစီသူတို့အဖွဲ့ကတည်ဝင်မလုပ်ဆောင်ရဖူးဆိုတဲ့သဘောလို့လည်းဆိုပါတယ်။ဒီလိုရက်တွေဟာအဓိပ္ပာယ်မရှိဘူးသူခေါ် Rohingya genocide Rohingya တွေကိုလူမျိုးလုံးသတ်ဖြတ်မှုဟာပြည်တွင်းရေးပြဿနာသာမကဘူးမြန်မာစစ်တပ်ရဲ့လုပ်ရကြောင်းပြီးခဲ့တဲ့ရာစုဝက်ကလေးကပြည်ပထွက်ပြေးခဲ့ရတဲ့ဖြစ်ရပ်တွေဟာဒေသတွင်းနိုင်ငံအများအပြားကိုပါရိုက်ခတ်နေတာဖြစ်တယ်2015ကစပြီးလှေစည်းပြေးတွေဟာအာဆီယံနိုင်ငံတွေရဲ့ကမ်းခြေတွေကိုရောက်ရှိနေကြတာဖြစ်တယ်လို့လည်းရေးထားပါတယ်တကယ်တော့အာဆီယံဟာမြန်မာနိုင်ငံကိုဒီကိစ္စအတွက်ဖိအားပေးရမဲ့ဒေသတွင်းအင်အားတစ်ခုဖြစ်ပါတယ်။အာဆီယံရဲ့ပြည်တွင်းရေးဝန်ဆွေးမှုဆိုတဲ့ကိစ္စဟာရူဟင်ဂျာတွေကိုမြန်မာနိုင်ငံကဖျက်ချလိုက်တဲ့ကိစ္စဟာဖြစ်ပြီးသားကိစ္စဖြစ်တယ်။ဒါကိုမဆုံးမပုတ်ဝင်ရောက်ဖိအားပေးနေလို့လည်းပဲဘာမှမထူဘူး။မလိုတော့ဘူးဆိုတဲ့သဘောထားမျိုးဖြစ်တယ်လို့လည်းပြောပါတယ်။အာဆီယံနိုင်ငံတွေဟာသူတို့နိုင်ငံအပေါ်တိုက်ရိုက်ထိခိုက်မှုမရှိတဲ့လူခွင့်ရေးကိစ္စတွေကိုသိကြယူမဆိုင်ဖူးဆိုတာပြသနေတာဖြစ်တယ်။ဒါဟာစစ်ပြက်စရာကောင်းတယ်လို့လည်းဆိုပါရယ်။ကဘာလုံးဆိုင်ရာအဖွဲ့အစည်းတစ်ခုဖြစ်တဲ့ကုလသမဂ္ဂထိတိယောက်ယောက်လှုပ်ဆောင်ဖို့လိုအပ်ပေမဲ့ကုလသမဂ္ဂအဖွဲ့အစည်းဟာလည်းအာဆီယံနဲ့မထူးဆန်းဘူးလို့သူကရေးပါရယ်။နိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့လူ့ခွင့်ရေးပြဿနာကိုကင်တွယ်ဖို့ဒီလိုသာနိုင်ငံရေးအရသရေဘောကြောင့်လို့ရမယ်ဆိုရင်ဒီရာစုနှစ်အတွင်းမှာအလားတူဂျင်နိုဆိုက်တွေလည်းအများအပြားပွန်းနေစဖွယ်ကြုံတွေ့လာရလိမ့်မယ်လို့ရည်သားထားပါရယ်ခင်ဗျာ။COVID-19 ကရောဂါဟာမြန်မာနိုင်ငံရဲ့ digital စီးပွားရေးကိုဘယ်လိုပြောင်းလဲစေသလဲဆိုတာလည်းဆက်လက်ပြီးကြည့်ကြအောင်ပါ။ oxfordbusinessgroup.com မှာရေးထားတာဖြစ်ပါတယ်။ COVID-19 ကရောဂါကြောင့်မြန်မာနိုင်ငံမှာ broadband ရေးအသုံးများလာတာနဲ့အတူ digital စီးပွားရေးကိုလည်းတုတ်တက်ဖွံ့ဖြိုးစေမယ်လို့စာရေးပါတယ်။စီးပွားရေးလုပ်ငန်းတွေဟာသူတို့အလုပ်သမားတွေနဲ့အဆက်အသွယ်ပြတ်တောက်မှာစိုးရိမ်ရတယ်။လက်ကင်တယ်လီဖုန်းတွေကလည်းအင်္ဂါနေ့ဆယ်နာရီတောက်လျှောက်အလုပ်လုပ်ဖို့ဆိုတာမဖြစ်နိုင်တဲ့အတွက်ကြောင့် broadband တွေကိုလိုချင်လာကြတာဖြစ်တယ်လို့နိပညာအဖွဲ့အစည်းတစ်ခုရဲ့အကြီးအကဲကိုကူကရေးသားပါတယ်အခုခါကုမ္ပဏီတွေအားလုံးလိုလိုဟာ video conferencing လုပ်ကြပါတယ် cloud ကိုပို့ပြီးသုံးစွဲလာကြတယ်လို့ဆိုပါတယ်အလားတူဆိုပါပဲ digital စနစ်နဲ့ငွေပေးချေမှုလည်းလုပ်လာကြတယ်လို့ဆိုပါတယ်စားသောက်ဆိုင်တွေဟာဆွေးနွေးလဲပဲငွေသားနဲ့ပြေးချေရတဲ့ကိစ္စကိုဆောင်ရွက်နိုင်အောင် e-commerce platform တွေလုပ်နေကြတယ်လို့ရေးပါတယ် ဒီလိုစားသုံးသူတွေရဲ့ဝယ်လိုအားနဲ့လုံလီလုံခံတွေပြောင်းလဲလာတဲ့အတွက်ယင်းနှိမ့်မြှုပ်နှံမှုကလည်းပဲဆန့်သစ်လာစေပါတဲ့ Digital Snitch အသုံးပြုတဲ့ကိစ္စကိုမြန်မာနိုင်ငံရဲ့ COVID လွန်နလန်ထူရေးမဟာဗျူဟာကလည်းပံ့ပိုးပြီးဦးစားပေးတရားအဖြစ်ဖော်ပြထားတယ်လို့ဆိုပါတယ်။ဒါကြောင့်စီးပွားရေးလုပ်ငန်းတွေပုဂ္ဂလိကကဏ္ဍတွေအတွက်ပါလိုရကံရပုံမှုလွယ်ကူလာမှာဖြစ်ပါတဲ့။ Internet ကိုအသုံးပြုမှုနဲ့ပတ်သက်ပြီးမြန်မာနိုင်ငံဟာ Digital စီးပွားရေးကို2019မှ40ရာခိုင်နှုန်းကနေ2020ပြည့်မှ50ရာခိုင်နှုန်းအထိတိုးမြင့်ဖို့ရည်ရွယ်ထားပေမဲ့လက်တွေ့မှာတော့ထင်တိုင်းမပေါက်သေးဘူးလို့လည်းဆိုပြပါတယ်။တချင်းထဲမှာပဲ digital နည်းပညာကိုတည်ဝင်အသုံးပြုဖို့တိုးချစ်လာတာနဲ့အမျှ cyber security လို့ခေါ်တဲ့ cyber လုံခြုံရေးကိုလည်းပဲသတိထားဖို့လိုကြောင်းထောက်ပြပါရစေ။မြန်မာနိုင်ငံအစိုးရကတော့2018ကတည်းက cyber security law ဆိုတဲ့ဥပဒေကိုပြဋ္ဌာန်းဖို့လုပ်နေပါတယ်တဲ့။ဒါပေမဲ့တချင်းထဲမှာပဲ cyber ချင်းချောက်မှုအန္တရာယ်ကလည်းပဲတော်တော်ကိုကြီးကြီးမားမားရှိနေတယ်လို့ကျွမ်းကျင်သူတွေကထောက်ပြကြကြောင်းရေးသားထားပါခင်ဗျာ။ကျွန်တော်ကျော်စန်းသာပါ။
VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုဒုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။ဒီဆက်လက်နှာစင်ရမှာတော့ပတ်စင်တင်ဆက်နေကြမြမအရေးဆုံးသတ်ချက်အစီအစဉ်ဖြစ်ပါတယ်။ဒါစီအခြေအနေမှာစင်ခေါ်သူမရှိပခုံးချင်းဆင်မဲ့သူမရှိသေးဘူးလို့ဆိုရမယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဟာမြန်မာနိုင်ငံရေးမှာဘဲချင်းဘဲကာလာအထိရှေးဆုံးတန်းကရှိနေနိုင်မှာပါလေပါတီဝင်တို့ရဲ့သဘောထားကိုထင်ဟတဲ့ပါတီတွင်းဒီမိုကရေစီရှင်သန်သောအဖွဲ့အစည်းတရဖြစ်လာနိုင်မဲ့အလားအလာကဘလောက်ရှိပါလဲမြန်မာအရေးဆုံးသတ်သူဒေါက်တာတင်မောင်သန်းနဲ့ကျွန်တော်ကျော်စန်သာဆွေးနွေးဆုံးဖြတ်ထားတာဖြစ်ပါတယ်ဒါမဲ့ဒီကောက်ဘက်အလွန်ဖြစ်လာနိုင်တဲ့အလားအလာကိုဒေါက်တာတင်မောင်သန်းကအခုလိုစတင်သုံးသပ်ပါတယ်
ပါတီကိုဥဆောင်မဲ့သူတဲ့အစိုးရဖွဲ့ကိုဥဆောင်မဲ့သူဆိုပြီးဒီလိုတော့တာဝန်ခွဲခြားရလိမ့်မယ်လို့ထင်တယ်။ဒါကြောင့်မို့လက်ရှိပါတီကိုဥဆောင်နေတဲ့တချို့ကအစိုးရဖွဲ့တွေကိုရောက်ပေါက်ရောက်ပဲအစိုးရဖွဲ့ကိုဥဆောင်နေတဲ့သူတချို့ကလည်းပါတီကိုတန်ရောက်တာလည်းဖြစ်ချင်းဖြစ်မယ်။ဒါကတော့လောလောဆယ်ချင်းဒီမှာပြောလို့တော့ပြရတယ်။တာဝန်ပဲဖြစ်နိုင်ရတော့ရှိတယ်လို့ကျွန်တော်ထင်တယ်။
လူလောဆယ်မှာပါတီရဲ့ဥဆောင်မှုကမြန်မာနိုင်ငံမှာဘလောက်အရေးပါနေပါလဲ။မြတ်သားချင်းပါတီရဲ့ပါတီနဲ့အစိုးရကတော့သိခွဲကြလို့မရဘူးပေါ့လေ။မြတ်သားချင်းလူတူတယောက်တည်းကိုပဲတွေ့ပြီးတော့ပြောနေကြတာပဲမမိုက်ပြောတော့ဒေါအောင်ဆန်းစုကြည်ပဲအစိုးရအဖွဲ့ကိုလည်းခေါင်းဆောင်နေပါတီကိုလည်းသူခေါင်းဆောင်တော့သူ့တယောက်တည်းသဘောလိုပဲပြောတယ်။ဆိုတော့နောက်ဒီကဘက်ပြည်ရဲ့ကာလမှာတော့ပါတီရဲ့အထံကဏ္ဍဟာပုံပြီးကျပြန့်လာမယ်ထင်ပါလား။
ရေကူအားဖြင့်တော့ဒီရေကောက်တင်ရောက်တဲ့စနစ်ရရကိုသွားတယ်ဆိုလို့ရှိရင်နိုင်ငံရေးပါတီတွေရဲ့အခန်းကဏ္ဍကအစိုးရအဖွဲ့ပေါ်မှာဩဇာရှိတတ်ပါတယ်မြန်မာနိုင်ငံရဲ့ဖွဲ့စည်းအုပ်ချုပ်ပုံခြေကဥပဒေပါတော့အဲ့ဒီလိုမဖြစ်အောင်ဆိုပြီးတော့အဲစီးချောင်းထားလိုက်တာကိုတွေ့ရတယ
်သူတို့လည်းပဲ
ဒါလည်းကျွန်တော်တို့မှာပြီးခဲ့တဲ့ရွေးကောက်ပွဲကြောင့်တက်လာတဲ့အစိုးရမှဆိုလို့ရှိရင်အခုပါတီကောင်းဆောင်တွေကနေမှပြောတာတွေကိုလည်းကျွန်တော်တို့ကြားရတယ်။အဲပါတီကအင်တောက်လိုက်တာဖြစ်ပေမဲ့လို့ဝင်ကြီးတွေကပါတီကိုနားထောင်တာနဲလာတယ်ဆိုတာကိုတွေ့ရတယ်။ဆိုတော့ဒါကတော့အရှိပါတီကောင်းဆောင်တွေကနေယူလိုက်တဲ့သင်္ကန်းစာလို့ကျွန်တော်ကဒီလိုပဲအတိတ်ပဲကောက်တယ်။ကောက်တဲ့အတွက်ကြောင့်မလို့2020နောက်ပိုင်းမှာတော့အဲ့ဒီလိုပါတီရဲ့ရှုမြင်ချက်နဲ့အစိုးရရဲ့ရှုမြင်ချက်အကြားမှာပါဟတွေကျင်းပသွားအောင်တော့တနည်းတစ်ပုံဆောင်ရွက်နိုင်မယ်လို့ပြောလို့ရတယ်ပေါ့နော်
။ဒါတော့ဆင်းဆက်မမေးခင်မှာအဲ့ပါတီနဲ့အစိုးရရဲ့ကွာဟချက်ကို နည်းနည်းနမူနာနည်းနည်းမေ့ချင်ပါတယ်တချို့ကိစ္စတွေအရေးကြီးတဲ့ကိစ္စတွေပေါ့ဥပမာအဖြစ်အခုနိုင်ငံတကာကလည်းစုံစမ်းရေးကြတဲ့ ICJ ရဲ့အစီရင်ခံစာပြီးခဲ့တဲ့အပတ်ကထွက်လာတဲ့ဒီ AA နဲ့ဖြစ်နေတဲ့ရခိုင်ပဋိပက္ခကိုငင်းကြမ်းစွာဖြစ်ရှင်းမဲ့ strategy တခုအစိုးရမှမရှိဘူးလို့ပြောတယ်ဆိုတော့အဲ့ဒါနဲ့ပတ်သက်ပြီးတော့ပါတီကတော့ဒီလိုင်းအတိုင်းပဲလားလို့သုံးတရားအကြံပြုတင်ပြတာများမရှိသေးဘူးလား
တိုင်းပြည်ထဲမှာဖြစ်နေတဲ့ရေးချင်းနေတဲ့ပတ်သက်လို့ရှိရင်အစိုးရနဲ့အင်တာဗျူးစေကိုကျွန်တော်တို့တွေ့ရတယ်အစိုးရစီအကြံဉာဏ်ချက်တချို့တွေ့ရတယ်မြို့သားဒီမိုကရေစီရဲ့အဖွဲ့ချုပ်အနေနဲ့ကတော့အဲ့ဒီလိုဖြစ်ရတဲ့မှာတီးတန့်ဉာဏ်ချက်ထုတ်တာမျိုးလေးတွေကဆရာခုနမေးတဲ့ကိစ္စတွေမှာပေါ့နော်ကျွန်တော်တို့တတိမထားမိခဲ့ဘူးတချို့တွေဟာအစိုးရကိစ္စလိုပဲပါတီကသဘောထားလိုက်တယ်လို့ကျွန်တော်ယူဆတယ်။ဒါကစိန်ခေါ်ချက်တစ်ခုဖြစ်တယ်2008ဖွဲ့စည်းပုံအောက်မှာပါတီနဲ့အစိုးရရဲ့ဆက်ဆံရေးသဘောထားတွေကိုဘယ်လိုကိုက်ွယ်မလဲဘယ်လိုဆောင်ရွက်မလဲအဲဆိုတာကဒါမြန်မာနိုင်ငံရေးပါတီအားလုံးအတွက်စိန်ခေါ်ချက်ဖြစ်တယ်။အဲစိတ်တော်လည်းမလွယ်လောက်ဘူးလို့ထင်တယ်။2020နောက်ပိုင်းမှာလည်းဒီလိုပဲကျွန်တော်ညွှန်လဲရတယ်
မြန်မာနိုင်ငံအခုဒီမိုကရေစီလမ်းကိုစပြီးတော့ခင်းလာတယ်စပြီးတော့အဲဒီလမ်းဥတည်လာတဲ့ဆိုကြတဲ့ကပါတီတွေရဲ့အရေးပါမှုကစိတ်ပြီးတော့မတွင်ကျယ်သေးဘူးလို့နောက်သားဖြင့်လူပုဂ္ဂိုလ်တူချင်းအထူးသဖြင့်အဓိကပါတီကြီးဖြစ်တဲ့မြို့သားဒီမိုကရေစီဖွဲ့ချုပ်ကိုလူတွေထောက်ခံတာ NLD minus ဒေါအောင်ဆန်းစုကြည်ဆိုရင်အဖြေက0ပဲဖြစ်မလို့ထင်ရတာပေါ့ဆရာဆိုတော့တခြားပါတီတွေရောပဲအကုန်လုံးဒီစဖွဲ့ကြတဲ့ကနိုင်ငံရေးပါတီ institution တွေအနေနဲ့အခိုင်အမာယက်တည်နိုင်ခြင်းမရှိသေးဘူးလို့ပြောရင်မှန်မလား
အဲညီမတမိုင်းကြောင့်ကပဲဒီလိုဖန်တီးခဲ့တယ်လို့ပြောရမယ်တိတိကျကျပြောရရင်တစ်တက်ကပဲအဲ့ဒီလိုဖြစ်အောင်ဖန်တီးခဲ့တယ်လို့ပြောရမယ်ဘာကြောင့်လဲဆိုတော့ဒေါ်အောင်ဆန်းစုကြည်ကတိုက်ပြည်မှာအထင်ကြီးဖြစ်လာတာကစစ်တပ်ရဲ့ဖိနှိပ်မှုနဲ့ဖွဲ့ပြီးပြောလို့မရလို့ပဲအဲ့တော့ပါတီအားလုံးဟာတမ်ဘရောအုပ်ချုပ်ရေးစနစ်ကြီးကအာဏာရှင်စနစ်ကဖန်တီးခဲ့တဲ့ကိစ္စပဲ။ညာတော့အဖြစ်နိုင်ငံရေးခေါင်းဆောင်တစ်ယောက်ကလူထုယုံကြည်မှုကိုရဖို့ဆိုတာတော်တော်ခက်ခဲပါတယ်။ USCP ထဲမှာအဲ့ဒီလိုခေါင်းဆောင်ရှာကြည့်လိုက်ယုံကြည်မှုရတယ်ဆိုတဲ့အဆင့်ကိုရောက်တဲ့ခေါင်းဆောင်ကိုမတွေ့နိုင်ဘူး။နော်။အဲ့တော့ဒေါက်တာဆန်းစုကြည်ကတော့ယုံကြည်မှုတို့တောင်ဆရာရဲ့မကတော့ဘူး။တချို့ကအိုးချစ်ခင်ရတဲ့လူအုပ်စုကြီးကိုတွားတွေ့ရတယ်ပြီးတော့ချစ်ခင်ုံနဲ့မကဘူ
းကြီးညိုရဲ
ကြီးညိုကြတဲ့အဲကြီးညိုကြတဲ့လူလူတွေရှိတယ်ကြီးညိုနဲ့မကဘူးဆရာတချို့ကဆိုကိုယ်ဝယ်တယ်လို့ဝဟာရတောင်တုံးပြီးတော့ပြောတာတွေကျွန်တော်ကြားမှုပါတယ်ကျွန်တော်မိတ်ဆွေဆရာဝန်ကြီးတယောက်ကိုလိုက်ကွာသူကတော့စမ်းစစ်ကြည့်ကြည့်ကိုယ်ဝယ်တယ်ကိုယ်ဝယ်တော့အောင်ကြီးညိုတယ်လို့တော့ပြောမှုတယ်ဆိုတော့ဒီယုံကြည်မှုရဲ့အတိုင်းအဆကိုရှင်းလိုက်ရင်ဟောအားကြီးခွာနေအဲ့ဒီလိုတီတီလေးတော့ကလိုက်နိုင်တယ် NLD ကောင်းဆောင်တွေရှိတယ်ယုံကြည်တယ်နဲ့မကောက်ချစ်ခင်တဲ့လူတွေရှိတယ်ဒါပေမဲ့ဒေသန္တရသဘောပဲဆောင်တယ်တနိုင်ငံလုံးသဘောကိုမဆောင်ရသေးတော့တွေ့ရတယ်ဒီတော့ဒါတွေဟာတမိုင်းကဖန်တီးလိုက်တဲ့ကျက်လက်တွေဖြစ်တဲ့အတွက်ကြောင့်ကာလတစ်ခုထိကတော့မလွဲမကြောက်တာဒီတိုင်းပဲကြုံပြည့်တရားလေးတွေတော့ကျွန်တော်တို့ဒီလိုပဲထင်တယ
်အဲ့တော့ဒေါန်ဆန်းစုကြည်အလွန် NLD ရဲ့စိတ်ခီးကိုကျွန်တော်နည်းနည်းဟုတ်ကဲ့ထုတ်ကြည့်ကြတာပါဆရာအခုလောလောဆယ်မှာတော့ဒေါန်ဆန်းစုကြည်ပြီးရင် the second in line bullet နောက်တန်းစနေပုဂ္ဂိုလ်တွေထဲမှာမန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်တို့အသဖြင့်ပြောခဲ့ကြပါတယ်ဆိုတော့ဆရာရဲ့အမြင်ကိုနည်းနည်းသုံးသပ်ပြပါတလောတော့ဥဝင်းထိန်ပါတော့ဆရာဇော်မြင့်မောင်ရဲ့ကျမ်းမာရေးအသက်အရွယ်ကိုလည်းပဲသူကသိအားများတဲ့သဘောမျိုးပြောနေတယ်ဆိုတော့ဆရာကဘယ်လိုမြင်ပါလဲဒေါန်ဆန်းစုကြည်အလွန် NLD ရဲ့ခေါင်းဆောင်မှုကဒေါန်ဆန်းစုကြည်ရရှိခဲ့တဲ့ကျညိုလေးသားမျိုးချုပ်ကိုက်နိုင်မဲ့လူပုဂ္ဂိုလ်ဖြစ်လာနိုင်ပါလား
အဲကျွန်တော်တို့စောင့်ကြည့်ရမယ်ဆိုတဲ့စကားကိုပဲသုံးအောင်ပါပေါ့နော်အဲမာဆရာတော်ဆိုလို့ရှိရင်မန္တလေးမှာတော့ခုနယုံကြည်တာလည်းမကဘူးချစ်ခင်တယ်လို့ပြောကြတဲ့လူတို့ရှိတယ်ဒါပေမဲ့ဆရာတော်ရဲ့အနေထားကအဲ့လိုချစ်ခင်ကြတာတနိုင်ငံလုံးအတိုင်းအတာထိကိုမရောက်သေးဘူးပေါ့နော်ဥမာမကွေးဆိုရင်ကြာအောင်မှုကြောင့်ပေါ့နော်ကြာအောင်မှုကြောင့်ရတဲ့ဒုဒုယုံကြည်မှုချစ်ခင်မှုရတဲ့ကောင်းဆောင်ပြပဲပေါ့နော်ပေါ်ပေါက်လာတာတွေကိုကျွန်တော်တို့သတိတွေ့ရတယ်ဒါပေမဲ့များများစားစားတော့မဟုတ်သေးဘူးပေါ့နော်ဆိုတော့ဟိုဒါတွေအကုန်လုံးကကျွန်တော်တို့စောင့်ပြီးတော့ကြည့်ရတယ်ဒါပေမဲ့အဲ့ဒီလို တော်စမ်းစုကြည်တဲ့သွားရှင်ကြည်တာအထက်ပေါ့နော်တခြားပါတီတွေမှာကောအဲ့ဒီလိုခေါင်းဆောင်တွေအဲ့ဒီလိုအဆင့်ရှိတဲ့ခေါင်းဆောင်တွေရှိလာလို့ကြည်ရရဲ့ NLDR အခြားပါတီအများစုတဲ့တော့ခုနဒေသန္တရသဘောရာလုံချီတဲ့ချစ်ခင်တဲ့ခေါင်းဆောင်တချို့ရှိလာတာကတော့အနာတပြားလေးတားနေတယ်လို့ကျွန်တော်ကအဲ့ဒီလိုသုံးသပ်ခြင်းနဲ့အဲတခုတော့ဝင်သားမှာပေါ့နော်ဒီမေဒီခေါင်းဆောင်တွေကကျွန်တော်နဲ့ဒီပုံကိုကြည့်အောင်ဖြစ်နေရင်းနှီးတဲ့ငွေကြေးနဲ့ဖြစ်တဲ့အတွက်ကြောင့်ကျွန်တော်အဆွဲအတက်ကိုခွာပြီးတော့သုံးသပ်ကြည့်တာဒီလိုတော့ကြိုးစားပါတယ
်
အဆွဲရှိကောင်းတဲ့ရှိနိုင်တယ်ပေါ့နော
်ဟုတ်အဲ့တော့ကျွန်တော်နောက်ဆုံးမေးရင်အဲ့လိုဖြစ်လာရင်ဒေါ်စွမ်းစုကြည်အလွန်ကာလမှာတက်လာမယ့်ခေါင်းဆောင်ကဒေါ်စွမ်းစုကြည်လိုကာရစ်မာမျိုးစီချင်မှရှိမယ်စဘာမျိုးစီချင်မှရှိမယ်ဆိုကြပါစို့အဲ့လိုဆိုရင်ကောပါတီက
ဆရာခုနပြောတဲ့ဒေါ်စွမ်းစုကြည်လိုခေါင်းဆောင်တယောက်ဆိုတာကတမိုင်းကာလတစ်ခုကဖက်ပေါ်လာခဲ့ရတဲ့ခေါင်းဆောင်မျိုးအဲ့ဒီလိုတမိုင်းကာလမျိုးထပ်ပြီးကြုံရအောင်မယ်ဆိုရင်နောက်ခေါင်းဆောင်တယောက်ပေါ်လာအောင်ပါပဲ
ဟုတ်ကဲ့ကျွန်တော်အခုလောလောဆယ်မေးတာ
ကတမိုင်းကာလတစ်ခုကလွန်အဲ့ဒီတမိုင်းကာလတစ်ခုကငြိမ်သွားပြီဆိုလို့ရှိရင်တော့အဲ့ဒီလိုခေါင်းဆောင်မျိုးအဆင့်ကိုရရှိမှရမယ်ဒါကတမိုင်းဖြစ်ရတဲ့အနေအများကြီးပတ်သက်တယ်ဒါကြောင့်မို့အဲ့ဒီလိုကြည့်လို့တော့မရဘူးလို့ကျွန်တော်ထင်တယ်ဒါတခြားနိုင်ငံတွေမှာလည်းအဲ့ဒီလိုကြီးမားတဲ့ကောင်းဆောင်တွေဆိုတာဒေါ်စန်းစုကြည်ဒီအဆင့်ကိုရတဲ့ကောင်းဆောင်တွေဆိုတာနိုင်ငံတိုင်းမှာမရှိ
ဘူး။ဟုတ်တယ်ဘာကျွန်တော်ပြောတာဟုတ်တယ်
တဆိုင်ဟာနိုင်ငံရဲ့တပိုင်းကာတာတခုရပဲပေါ်ပေါက်လာကြတာပါ
။ကျွန်တော်ပြီးကျင်တာအဲ့ဒီလိုဒေါ်စန်းစုကြည်အလွန်တက်လာမဲ့ကောင်းဆောင်တွေဟာအဲ့လိုတမိုင်းကစင်ခေါ်တဲ့ကြီးကျယ်တဲ့စင်ခေါ်မှုမျိုးနဲ့ရင်မဆိုင်ရဘဲနဲ့ပုံမှန်တက်လာတဲ့ဆိုရင်ဟောပါတီရဲ့ structure ဟာနိုင်ငံရေးပါတီပူဆံလာမလားပါတီရင်းဒီမိုကရေစီပူမိုဆင်တန်တော့နိုင်ငံရေးတိုင်းပြည်အရေးအရာမှာပူပြီးအရေးပါသောပါတီပုံစံစုပေါင်းတဲ့ပါတီပုံစံမျိုးစေပေါ်လာမယ်လို့ထင်ပါလား
အဲသူခေကာလနဲ့အရေးစေပေါ်လာကြမယ်လို့ကျွန်တော်ကတော့ဒီလိုပဲထင်တယ်ဟိုပါတီတစ်ခုကိုစံနှုန်းနေနဲ့ကြည်တာတဲ့ပေါ့နော်တိုင်းပြည်တစ်ခုမှာအခြားသောပါတီတွေနဲ့ပဲနိုင်ရှင်ပြီးကြည့်ရလိမ့်မယ်လို့ကျွန်တော်ထင်တယ်။အဲ့ဒီလိုအခြေအနေမျိုးမှာဆိုရင်မျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီရဲ့အနေထားဟာတခြားသောပါတီတွေထက်ပုံမဆိုးဝါးနေတာတော့မဟုတ်ဘူး။ရှင်လိုက်လို့ရှိရင်လူလူထောက်ခံမှုမှာတော်တော်ကြီးကြီးကြီးမားမားရတဲ့ပါတီတစ်ခုဖြစ်နေတယ်။လူလူယုံကြည်မှုနိုင်ငံရေးဆိုတာလူလူယုံကြည်မှုဟာတော့ချက်ပါပဲ။တခြားဒီမှခံကွဲမှုသဘောတွေနဲ့ပါတီတစ်ခုကိုတိုက်တာတော့မရပါဘူး။လူတို့ယုံကြည်မှုနဲ့ပဲတိုင်းတာလို့ရပါတယ်။အဲ့ဒီလိုယုံကြည်မှုရတဲ့နိုင်ငံရေးခွန်သိက္ခာအဲ့ဒီကအနာဂတ်မှာဆက်ထိန်းနိုင်မလား။ကျွန်တော်အခုဒီတက်တန်းတစ်ခုအစိုးရဘက်လုပ်ပြီးတဲ့အခါမှာဆက်ထိန်းနိုင်မယ်လို့တော့ကျွန်တော်ပြောနေပါတယ်။
အခုချိန်ဟာတဝေးဖြန်းနာယောဂါတွေအားလုံးကိုကီးဆိုက်ကဝယ်ထားရမယ့်အချိန်တခုလို့ဖြစ်နေတာပါ။ယာတိတဝေးနဲ့အေးမြဖြန်းနာယောဂါတွေဖြစ်နေသလိုကိုဗစ် -19 ဗိုင်းရပ်စ်ပိုးကူးစက်မှုတွေကိုလည်းသတိပြုကာကွယ်နေကြရတဲ့အချိန်ဖြစ်နေပါဗျ။ချောင်းဆိုဖြန်းနာပြီဆိုရင်တာမန်အေးမိတာပဲလား၊ယာတိတဝေးဖြစ်တာလား၊ကိုဗစ် -19 များကူးစက်ခံရတာလားဆိုပြီးဝေကွဲမရဖြစ်နေကြရပါဗျ။ယောဂါလက္ခဏာတွေကတစ်ခုနဲ့တစ်ခုဆင်တူလေးတွေဖြစ်နေတာကြောင့်ယောဂါလက္ခဏာတွေကိုကြည့်ပြီးယောဂါအမျိုးအစားခွဲခြားနိုင်မှုဆိုတာအခက်အခဲတစ်ခုလို့ဖြစ်နေတာပါ။ယောဂလက္ခဏာတွေကိုကြည့်ပြီးယောဂကိုအတိအကျခွဲခြားဖို့မဖြစ်နိုင်ပေမဲ့ကျမကြီးနဲ့အာဂသဝင်ကြီးဌာနကထုတ်ပြန်ပေးထားတဲ့ယောဂလက္ခဏာနှိုင်းရှင်ခြင်းဇာကွက်လေးကတော့ယောဂကိုအနည်းဆက်ဆုံးခံမှန်းဆုံးဖြစ်တဲ့နေရာမှာအထောက်အကူဖြစ်စေနိုင်တယ်လို့သိရပါတယ်။ကျမကြီးနဲ့အာဂသဝင်ကြီးဌာနကထုတ်ပြန်ထားတဲ့ယောဂလက္ခဏာနှိုင်းရှင်ခြင်းဇာကွက်အရယာတိတဝင်းနဲ့ COVID-19 ယောဂကူးစက်မှုတွေမှာချောင်းဆိုးတာနဲ့ဖျားနာတာတွေကိုတိတိတသားဖြစ်ပေါ်ခံစားကြရပြီးကိုယ်ပူဖျားနာတာမပြင်းထန်ပဲချောင်းဆိုးရုံတက်တက်ပဲဆိုရင်တော့တာမန်အေးမိတာနဲ့ပိုပြီးနှိစက်တယ်လို့သိရပါတယ်။လေကြောင်းနာတာကိုခံစားရတယ်ဆိုရင်တာမန်အေးမိတာဖြစ်ဖို့ပုံနှိစက်ပြီးမောရနဲ့အနံ့ရတာမရှိတာမျိုးကိုခံစားရတယ်ဆိုရင် COVID-19 ကူးစက်မှုနဲ့ပိုပြီးနှိစက်သွားမှာပါကြွက်သားတွေနာကျင်ကခဲနေပြီဆိုရင်တော့ယာတိတကွေးယောဂါနဲ့တာမန်အေးမိတာဘက်ကိုနှိစက်သွားပြီးအားရင်ကုန်ခန်းနာကိုပါခံစားနေရမယ်ဆိုရင်ယာတိတကွေးယောဂါဖြစ်ဖို့ရာဂိုင်းနှုန်းပိုများသွားမှာဖြစ်ပါတယ်နှာချေခြင်းချောင်းဆိုးခြင်းတွေဖြစ်ပေါ်ခံစားရမယ်ဆိုရင်လည်းယာတိတကွေးယောဂါနဲ့တာမန်အေးမိတာတို့ပိုဖြစ်နိုင်ပြီးဝမ်းလျှော့မယ်အံ့မယ်ပိုင်နာမယ်ဆိုရင်တော့ယာတိတကွေးယောဂါဖြစ်နိုင်တယ်လို့သိရပါတယ်ယာတိတကွေးယောဂါကိုကြွတင်ကာဝယ်တဲ့နည်းလမ်းတွေထဲမှာတကွေးကာဝယ်ဆေးထိုးတာနဲ့ကိုယ်ခံဆွမ်းအားကောင်းမွန်နေအောင်နေထိုင်စားသောက်တာတွေပါဝင်ပါတယ် ကိုဗစ် -19 ရောဂါအတွက်ကတော့ကာဝယ်ဆေးမရှိသေးတဲ့အတွက်နှာခေါင်းဆီးတက်စင်တာလက်ဆီးတာလူကြားထဲကိုတက်နိုင်သမျှမသွားဘဲနေတာမျိုးတွေနဲ့ရောဂါကူးစက်ခံရဖို့အခွင့်အရေးနဲ့အောင်ပြုလုပ်ကြရမှာပါကိုကန်ဆွမ်းအားကောင်းမွန်နေအောင်နေထိုင်စားသောက်တဲ့နီလန်ကတော့ရောဂါအားလုံးကိုကြိုတင်ကာဝယ်တဲ့နေရာမှာအထောက်အကူပြုတာကြောင့်ဒီရာသီမှာကိုကန်ဆွမ်းအားကောင်းမွန်နေအောင်ထူကယူဆိုင်နေထိုင်စားသောက်ပေးဖို့လိုပါတယ်ကိုကန်ဆွမ်းအားကောင်းမွန်နေအောင်ဘလူနေထိုင်စားသောက်တဲ့ဆိုတာကိုအဟာရဆိုင်ရာဆရာဝန်ကြီးဖြစ်သူဒေါက်တာဒေါ်ဝင်းမြင့်ကအခုလိုပြောပြခဲ့တာရှိပါတယ်
အဓိက main ကတော့ဗောနော် vitamin C ဗောနော် vitamin C များများပါတဲ့အစာအသောက်တွေကျမတို့နေ့တိုင်းစားတောက်ပေးဖို့အရေးကြီးပါတယ်ပြီးတဲ့ခါကျတော့နောက်တစ်ခုကတော့ကျမတို့ကိုခံစွာအားတွေကိုတက်စီတာကတော့အသားဓာတ်လို့ခေါ်တဲ့ protein ဓာတ်ရဲ့နောက် zinc ဓာတ်လို့ခေါ်တဲ့နော်အစာဗောနော်သတ္တုဓာတ်တစ်မျိုးရှိပါတယ်ဒီဓာတ်တွေကိုသာများများသာစားနိုင်ခဲ့မယ်ဆိုရင်ကျမတို့ကိုခံစွာအားတွေကောင်းနေမယ်ဆိုလို့ရှိရင်ဒီလိုမျိုးတွတ်ကွေးယောဂါတွေအားလုံးကိုကာကွယ်နိုင်မှာဖြစ်ပါတယ်လို့လည်းပြောချင်ပါတယ်အဲ့တော့ဗောနော် vitamin C အများဆုံးပါတာကတော့ကျမတို့ဥပမာဆိုလို့ရှိရင်ဗောလိမ္မော်သီးရှောက်သီးတို့နောက်ပြီးတော့မှเนาะဆန်ကစ်သီးတို့เนาะဒီလိုမျိုးလေးတွေပေါ့အရွက်ထဲမှာဆိုလို့ရှိရင်လည်းကင်မွန်းချင်ရွက်တို့နောက်ပြီးတော့မှစာပေါ့ချင်မောင်ရွက်တို့ဒါလိုမျိုးတွေအားလုံးကဆိုရှင်ဗီတာမင် C တွေလည်းပါတဲ့အတွက်ကြောင့်မို့ဒါကျွန်တော်တို့မြန်မာလူမျိုးတွေအနေနဲ့လွယ်လွယ်ကူကူပဲစားသောက်လို့ရပါတယ်နောက်ပြီးတော့မှတုပ်ကွေးတွေဖြစ်နေတဲ့အတွက်ကြောင့်ကျွန်တော်တို့ဆွပြုတ်ရည်များများပေါ့เนาะဆွပြုတ်ရည်တောက်တဲ့ခါမှာလည်းဒီလိုပဲချက်ဆွပြုတ်လေးလှုပ်လိုက်ပြီးတော့မှကြောက်ဖြုန်သီးလေးထည့်တာမျိုးเนาะနောက်ပြီးတော့ကင်မွန်းချင်ရွက်လေးခတ်တာမျိုးဆိုဒါမျိုးဆိုလို့ရှိရင်ကျွန်တော်တို့တွေကဗီတာမင် C လည်းပါသွားမယ်ပြီးတဲ့ခါကျအသားဓာတ်လည်းပါသွားမယ်ပေါ့เนาะ
လက်စေးတာနဲ့နှာခေါင်းဆီးတက်ဆင်အသုံးပြုတာတွေကလည်းတုပ်ကွေးဖြန့်တာရောကူးစက်ပြန့်ပွားမှုကိုကာဝယ်တဲ့နေရာမှာအရေးပါနေတာပါလက်တန့်ရှင်းရေးကိုဂရုစိုက်လှုပ်ဆောင်ပြီးလူကြားထဲကိုမဖြစ်မနေသွားလာရတဲ့အခါတက်နိုင်သမျှနှာခေါင်းဆီးတက်ဆင်အသုံးပြုပြီးသွားလာသင့်တယ်လို့ဒေါက်တာဒေါ်ဝင်းမြင့်ကပြောပါတယ်
virus spore ရာနေရာအနက်မှာရှိတဲ့အတွက်ကြောင့်ကျမတို့တွေကတခုခုကင်ပြီးပြီဆိုလက်ဆေးဖို့အရေးကြီးပါတယ်အဲ့တော့လက်ဆေးတဲ့နေရာမှာလည်းဒီလိုပါပဲကျမတို့ဆက်ပြာနဲ့ရေနဲ့လက်ဆေးမှလက်ဆေးတာမဟုတ်ပါဘူးအခုခေတ်မှာဆိုရှင်ကျမတို့ hand gel တွေအများကြီးထွက်နေပြီပေါ့နော်အဲ့လို hand gel လေးနဲ့လက်ဆေးလိုက်မယ်အစားတောက်စားခါနေမှာလည်း hand gel လေးနဲ့စားပြီးလက်ဆေးလိုက်ပြီးတော့မှစားတောက်မယ်ဆိုလို့ရှိရင်ဒါကျမတို့ခန္ဓာကိုယ်တော်တော်လေးလည်းဟိုကာကွယ်ပြီးသားဖြစ်သွားမှာပါလို့နော်ဒီလိုလေးပြောချင်ပါတယ်နောက်နောက်ခုကတော့ပေါ့နော်အကဲရွင့်များပေါ့နော်လူနာတွေအနေနဲ့တက်နိုင်ခဲ့မယ်ဆိုလို့ရှိရင်ကျမတို့ရာ max လေးတွေတော့တက်ပြီပေါ့နော်ဒီလိုနှာခေါင်းဆီးလေးတွေတက်ပြီဖို့အရေးကြီးပါတယ် max လေးတွေမဝယ်ဖြစ်ဘူးဆိုလို့ရှိရင်လည်းချောင်းဆိုးတဲ့အခါမှာပဲဖြစ်ဖြစ်ပေါ့နော်အဲ့လိုတွေအချိန်မှာဆိုရှင်ကျမတို့တွေကဒီလိုမျိုးအဝတ်လေးတွေနဲ့ပိတ်ပြီးတော့မှချောင်းဆိုးလို့လည်းရပါတယ
် covid-19 ရောဂါပိုးကူးစက်ခံနေရသူတွေဟာရောဂါလက္ခဏာမပြဘဲလည်းရှိနေနိုင်တာကြောင့် covid-19 ကိုတန်တရားရှိပြီဆိုရင်သက်ဆိုင်ရာကျန်းမာရေးဌာနတွေကိုဆက်တွေ့ပြီးလမ်းညွှန်ချက်တွေအတိုင်းဆက်လက်လှုံ့ဆော်သွားကြရမှာပါCOVID-19 ရောဂါလက္ခဏာတွေကိုရာသီတုပ်ကွေးရောဂါနဲ့တာမန်အေးမိတာတွေကနေကြံ့ဖြင့်အားဖြင့်ခွဲခြားကြည့်နိုင်နေဆိုပေမဲ့ဒီချိန်မှာဘလို့အကြောင်းကြောင့်ပဲဖြစ်နာသည်ဖြစ်စေအိမ်မှာနေပြီးတပားသူတွေနဲ့ထိတွေ့ကူးစက်မှုမရှိအောင်တက်နိုင်သမျှကြိုးစားအားထုတ်ဖို့အရေးကြီးပါတယ်ဒီချိန်မှာတုပ်ကွေးဖြစ်နာဗိုင်းရပ်စ်ပိုးတွေကူးစက်မခံရအောင်ကူးစက်နေထိုင်မှုလိုပြီး COVID-19 ကိုတန်တရားရှိခဲ့မယ်ဆိုရင်နှီးစက်ရကျန်းမာရေးဌာနတွေကိုဆက်တွေ့ပြီးလမ်းညွှန်ချက်တွေတိုင်းလိုင်းနာလှုံ့ဆော်သင့်တဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်ကျွန်တော်တန်းစောပါ
ဘလော့ဂါရီပြောသမျှအစီအစဉ်ကနေကြိုဆိုပါရစေ။ကျမစုမြတ်မမ။အွန်လိုင်းကနေအလွယ်တကူဝယ်ယူနိုင်တဲ့သွေးပေါင်ခြင်းတိုင်းတဲ့ဆက်တော်တော်များများမှန်ကန်မှုမရှိဘူးလို့ဩစတြေးလျနိုင်ငံသုတေသီတွေကလေ့လာတွေ့ရှိခဲ့ပါရတယ်။တက်စ်မေးနီးယားတက္ကသိုလ်ရဲ့ Manage ဆေးသုတေသနဌာနကသုတေသီတွေက Amazon နဲ့ eBay အွန်လိုင်းဈေးကွက်တွေမှာရောင်းတဲ့သွေးပေါင်ခြင်းဆက်အပါအဝင်ဩစတြေးလျနိုင်ငံမှာဝယ်လို့ရတဲ့သွေးပေါင်ခြင်းဆက်တွေကိုလေ့လာခဲ့ကြပါရတယ်။ဆက်အမျိုးအစားပေါင်း1000နီးပါးကိုမှန်မှန်ကန်ကန်တိုင်းတာရဲ့လားလို့အသေးအချာစစ်ဆေးတိုင်းတာမှုတွေလုပ်ခဲ့ကြတာဖြစ်ပါတယ
် Only in total 7% had been rigorously validated
ကျွန်တော်တို့အသေးအချာစမ်းသပ်မှုလုပ်ခဲ့တဲ့အထဲမှာသုံးလို့ရတဲ့အချက်လက်မှန်တယ်လို့ပြောနိုင်တဲ့ဆက်က900ခန့်လုံးပဲရှိပါတယ
် Manage ဆေးသုတေသနဌာနဒုတိယညွှန်ကြားရေးမှူး James Sherman ပြောပြခဲ့တာပါလက်မောင်းမှာပတ်ပြီးတိုင်းတဲ့သွေးပေါင်ချိန်ဆက်တွေရောလက်ကဝတ်မှာတိုင်းတဲ့သွေးပေါင်ချိန်ဆက်တွေရောနိုင်လိုလက်မှာတစ်ချိန်လုံးဝတ်ထားရတဲ့ wearable devices တွေကိုပါတိုင်းတာခဲ့ကြတာမှာအများစုကစိတ်ချလက်ချသုံးလို့ရလောက်အောင်မမှန်ဘူးဆိုတာကိုသုတေသီတွေကတွေးရှိခဲ့ကြပါတယ်။အဲ့လိုမျိုးသွေးပေါင်ချိန်တိုင်းတဲ့ဆက်မျိုးတွေကိုမြန်မာနိုင်ငံမှာလည်းအလီဘာဘာလို online ဈေးကွက်တွေမှာဝယ်လို့ရနေတာပါ။မမှန်ကန်ကန်မပြတဲ့ဆက်တွေကိုအားကိုးနေတဲ့သွေးတိုးရှိသူတွေအတွက်သိပ်စိုးရိမ်စရာဖြစ်ပါတယ်လို့ပါမောက်ခ James Sherman ကပြောပါတယ်
။ If the blood pressure device is inaccurate,and it's inaccurately measuring your blood pressure to be low and you've got high blood pressure
သွေးပေါင်ချိန်တိုင်းနဲ့ဆက်ကောင်းကောင်းအလုပ်မလုပ်လို့ကိုကသွေးတိုးနေပေမဲ့သွေးမတိုးဘူးလို့ပြရင်ဒါကတကယ်ပြဿနာကြီးပါတကယ်လို့သွေးတွေအများကြီးတိုးနေတယ်လို့ဆက်ကမှားပြီးတော့ပြရင်လေ ကိုကမလိုပဲဆေးတွေတောက်မိလို့မလိုလားအပ်တဲ့ဘေးထွက်ဆိုးကျိုးတွေခံစားရနိုင်ပါတယ်။ဒါကသွေးတိုးယောဂရှင်တွေအတွက်နောက်ထပ်မလိုလားအပ်တဲ့ထိခိုက်မှုတွေဖြစ်ပါတယ
်။ online ဈေးကွက်ပေါ်မှာသွေးပေါင်ချိန်တိုင်းတဲ့ဆက်မျိုးစုံကိုရောင်းနေကြပေမဲ့ကိုနေတဲ့နိုင်ငံကအစားအသောက်နဲ့ဆေးဝါးဆိုင်ရာဌာနကစိတ်ချရတယ်လို့အသိအမှတ်ပြုမထားရင်ဝယ်မသုံးသင့်ဘူးလို့လည်းသူကအကြံပေးပါတယ်။လူတစ်ယောက်ရဲ့ကျန်းမာရေးကိုစစ်ဆေးတဲ့နေရာမှာသွေးပေါင်ချိန်တိုင်းတာကမှန်ကန်ဖို့တိတ်ကိုအရေးကြီးတယ်လို့ American ပြည်ထောင်စုဆန်ဒီယေဂိုမြို့မှာရှိတဲ့ Sharp Memorial ဆေးရုံကအစာအိမ်လမ်းကြောင်းဆိုင်ရာအထူးကုသနာပြုမတ်တီတကူကျော်မြင့်ကရှင်းပြပါတယ်
။သွေးပေါင်ချိန်အရန်တိုးနေတာတို့အရန်ယော့နေတာတို့မသိရခါကျရင်နှလုံးကအခြေအနေကိုအရန်ဆိုးသွားပြီးတော့မှသူကလိုအပ်တဲ့အချိန်မှာမြင့်မြန်ဆန်ဆန်မကုနိုင်တဲ့အတွက်အဲ့လိုအသက်ပါဆုံးရှုံးနိုင်တဲ့အထိဖြစ်နိုင်တယ်ဖြစ်နိုင်ပြီးတော့နောက်ပြီးတော့ဒီလိုဘယ်လိုပြောမလဲဒီရိုးရိုးအပ်နဲ့ထွင်ရတဲ့ဟာကိုဗာလဲပစိန်နဲ့ပေါက်တလိုမျိုးပေါ့နော်အဲ့လိုမျိုးဖြစ်ပြီးတော့အဲ့လိုဆိုးတဲ့အထိကိုရောက်သွားနိုင်တယ်ရိုးရိုးဟာလေးကိုဒီတိုင်းဆေးလေးကိုတစ်နေ့တစ်လုံးတောက်ပြီးတော့ကုလို့ရတဲ့ဟာနဲ့အဲ့လိုပြီးသွားမဲ့ဟာကိုအသက်ပါအဲ့လိုဆုံးရှုံးနိုင်တဲ့အထိဖြစ်သွားနိုင်တယ်
လူတယောက်မှာယောဂရှိမရှိသိနိုင်အောင်လို့သွေးပေါင်တန်းရတာဖြစ်တယ်လို့ယောဂချိနေပြီဆိုတာသိရင်လည်းအချိန်မီကုသကြဖို့ဖြစ်ပါတယ်သွေးတိုးယောဂလိုယောဂရှိနေကြသူတချို့ကအိမ်မှာအလွယ်တကူသုံးလို့ရတဲ့သွေးပေါင်ချိန်တိုင်းဆက်တွေကိုဝယ်ပြီးတော့သုံးကြပါရစေ။အဲဒီဆက်တွေအနေနဲ့မှန်ကန်တဲ့အတိုင်းအတာမပြဘူးဆိုရင်ဆိုးဝါးတဲ့ကျန်းမာရေးအကျိုးဆက်တွေဖြစ်သွားနိုင်ပါတယ်
။တချို့သွေးတိုးတွေဆိုရင်အလိုမျိုးသူတို့ရဲ့နံပါတ်တွေကိုကြည့်ပြီးတော့မှဆေးရထားတော့ဘယ်လောက်မီလီဂရမ်တောက်ရမယ်ဆိုတာရှိရလေ။အဲလိုရှိရခါကျတော့အဲ့ဒါပိုတောက်ပိုတောက်တဲ့ခါကျတော့ဟိုကနှလုံးခုန်လုံးကပိုပြီးတော့နည်းပိုနည်းပြီးတော့မှအဲ့လိုမူးမေ့တာတော့ဘာလို့နောက်ပြီးတော့အဲ့နှလုံးကိုပိုပြီးတော့အရန်ထိသွားနိုင်တယ်။ဘာဖြစ်လို့လဲဆိုတော့ဒီကမားတယ်မားတဲ့ဟာကိုသူကပြင်တာပိုပြီးတော့ပြင်တယ်ဆိုတော့ပိုပြီးတော့ဆိုးသွားပါမယ်။အဲ့လိုမျိုးဖြစ်တာ
ဒီမာလေးဟိုအမေရိကန်မှာနောက်တစ်ခုသိကျင်တာကတကယ်လို့ပေါ့နော်အဲ့လိုလူနာတွေကိုအထူးသဖြင့်ဒီခုနပြောလို့ပေါ့သွေးတို့ယောဂါရှိတဲ့သူတို့သွေးပေါင်ချိန်ကိုပုံမှန်တိုင်းဖို့လိုတဲ့လူနာတွေမျိုးတွေအတွက်ကိုကအိမ်မှာဆက်ဝယ်ထားကျင်တယ်ဆိုလို့ရှိရင်ပေါ့နော်အဲ့ဒါမျိုးဘလို့ဆက်တည်းစိတ်ချရတယ်ဆိုတာမျိုးကဆေးရုံနေဆရာဝန်တွေကဟိုအကြံပြုတာမျိုးကရှိလားရှက်
မရှိဘူးဘာဖြစ်လို့လဲဆိုတော့စက်တရားလည်းအများကြီးဘာလို့အရင်တော့ဆိုရင်တော့အဲ့လိုဟိုအစည်းအုံနေမှာလာပြီးတော့လာပေးရပါရှိရပေါ့နော်အဲ့လိုမျိုးဆိုဆရာကလည်းအတုံးကြည့်ပြီးသူတို့ကြိုက်ရင်တော့တကယ်ပါဖြစ်တာပေါ့ဒါပေမဲ့နောက်တစ်ခါအခုကဘလို့ပဲလုပ်လဲဆိုတော့အဲ့လိုဆရာဝန်တွေကအရန်ကိုမားတဲ့ဟာတွေမရအောင်ဘလို့လုပ်ရမယ်လို့ပဲပြောတယ်ဘလို့ပြောမလဲအဲ့လို guideline တွေပဲလို့ပေးလိုက်တာပေါ့သူတို့ပြောတာကတော့ဘလို့ပြောမလဲမရဲအဲ့လိုဟိုကချိန်တဲ့ခါကျရင်အမြဲတမ်းမလုပ်ရအောင်လဲဆိုတော့ exercise တွေပါရင်မလုပ်ထားနဲ့အေးစစ်ထားရင်အဲ့လိုမျိုးအရန်စားရတောက်ထားရင်မလုပ်ထားဘူးပေါ့နော်နောက်ပြီးတော့စိတ်ကိုအေးထားပြီးနောက်တစ်ခါကြော့လေဒီလားတချို့လူတွေကတကယ်အဲ့လိုတိုင်းတဲ့ခါကျရင်အရန်ကိုဟိုဖြစ်တာရှိရလေအဲ့လိုကြောက်ပြီးတော့အရန်မြင့်လာရှင်မြင့်တဲ့ခါကျတော့သူတို့တခုအေးနောက်တစ်ခုပြောတဲ့ဟာကျတော့ဗာလဲဆိုတော့အဲ့လို happy top ပေါ့ပျော်တဲ့ဟာလေးကိုတွေးပြီးရင်တချို့နည်းနည်းအသက်ကြီးရဲ့ဟိုဟာဘိုးဘွားကြီးတွေဆိုသူတို့ရဲ့ကလေးတွေအကြောင်းစဉ်းစားပေါ့နော်အဲ့လိုမျိုးဆိုတကယ်အဲ့လိုပြောပြီးလှုပ်သွားရင်ဆိုရင်ညီမရဲ့အသွေးကြုံရပေါ့နော်ပိုလဲတိကျတဲ့ဟာကိုရတယ်ပြီးနောက်တစ်ခုကကျတော့ခဏခဏတိုင်းဆိုတာခဏအဲ့လိုနားပြီးရင်တိုင်းအဲ့လိုရက်ပြီးရင်တိုင်းပြောင်းပြီးတိုင်းပေါ့နော်အဲ့လိုပြောင်းပြီးတိုင်းပြီးမှကြည့်မှအဲ့ဟာတွေအကုန်လုံးကအကုန်မိဘတူရယ်ဆိုမှယုံအဲ့လိုတခြားအဲ့လိုမျိုးအများကြီးဟိုဘက်နဲ့ဒီဘက်နဲ့အဲ့လိုအရန်ကွာနေမြုံနေပေါ့အဲ့လိုမျိုးပဲပြောလို့ရမှာ
အမေရိကန်ပြည်ထောင်စုဆန်ဒီယေဂိုမြို့မှာရှိတဲ့ Sharp Memorial ဆေးရုံကအစာအိမ်လမ်းကြောင်းဆိုင်ရာအထူးကုသနာပြုမှတ်တည်တွေကိုကျော်မြင့်ဖြစ်ပါတယ်သူပြောသလိုဆိုရင်အိမ်မှာဆက်လေးတွေဝယ်ပြီးသွေးပေါင်ချိန်တိုင်းကြတဲ့သူတွေအနေနဲ့တချိန်မကတိုင်းပြီးတော့အဖြေတွေကိုစမ်းစစ်သင့်ပါတယ်ဩစတြေးလျနိုင်ငံမှာတော့ Tasmania တက္ကသိုလ် Manis ဆေးသုတေသနဌာန website မှာသွေးပေါင်ချိန်ဇက်ကအသေးအချာစစ်ဆေးထားပြီးစိတ်ချရတဲ့ဆက်ဟုတ်မဟုတ်ဆိုတာကိုသိရအောင်လုပ်ပေးထားပါတယ်။ Australia နိုင်ငံအပြင် American, Britain, Germany, Canada, Japan နဲ့ Iceland နိုင်ငံတွေမှာစိတ်ချရတဲ့ဆက်မျိုးတွေကဘာတွေလဲဆိုတာကိုအဲဒီမှာစစ်ကြည့်လို့ရပါတယ်။လိပ်စာက menes.udas.edu.au ဖြစ်ပါတယ်။ menzies.udas.edu.au ဖြစ်ပါတယ်ရှင်။ကျွန်မစုမြတ်ပါမှာ။
အမေရိကန်ဆိုးရွားရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
။အာရှအတွက်အကျိုးရှိရင်အမေရိကန်ပြည်ထောင်စုအတွက်လည်းအကျိုးများတယ်လို့အမေရိကန်အစိုးရရဲ့နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ USAID ရဲ့အာရှဘျူရိုဆိုင်ရာအကြီးတန်းဒုလက်ထအုပ်ချုပ်ရေးမှူး Gloria Steele ကပြောကြားထားပါတယ်။ အာရှအပေါ်ထားတဲ့အမေရိကန်ပြည်ထောင်စုရဲ့ရည်မှန်းချက်ကတော့အာရှမှာတာယာဝါပြောရေးလွတ်လပ်ပွင့်လင်းမြင့်သာမှုရှိရေးနဲ့ကိုအားကိုကိုနိုင်ရေးတို့အတွက်ပံ့ပိုးကူညီသွားဖို့ဖြစ်ပါတယ်လို့လက်တလော့မင်းမြန်မကန်တခုမှမစ်စတီးကရှင်းပြခဲ့ပါတယ်ဗီယက်နမ်နိုင်ငံကစီးပွားရေးလုပ်ငန်းတွေပိုပြီးပွင့်လင်းမြင့်သာမှုရှိရေးအဆင်ပြေလွယ်ကူစေရေးအတွက် USAID ကအောက်အောင်မြင်မြင်လှုပ်ပေးနိုင်ခဲ့တယ်လို့သူကပြောပါတယ်
Vietnam is now one of the highest growing countries from an economic perspective in the region.
အရှတ်ဒေသတွေမှာစီးပွားရေးရှုထောင့်ကကြည့်မယ်ဆိုရင် Vietnam ဟာအတိုးတက်ဆုံးနိုင်ငံတစ်ခုဖြစ်နေပါပြီ။ World Economic Forum ရဲ့စီးပွားရေးရှင်ပြိုင်နိုင်မှုသတ်မှတ်ချက်တွေအတိုင်းဒေသတွေမှာအများဆုံးစွန့်ဆောင်နိုင်တဲ့နိုင်ငံတစ်ခုဖြစ်လေလွတ်ပြောင်းနိုင်ခဲ့ပါတယ်။အဲ့ဒီလိုလုပ်နိုင်တဲ့အတွက် Vietnam ပြည်သူတွေရဲ့ဘဝနေထိုင်မှုတွေတိတိတတ်တာတိုးတက်လာခဲ့သလို American အတွက်လည်းဈေးကွက်အခွင့်အလမ်းတွေရှိလာခဲ့ပါတယ်။
အင်ဒိုနီးရှားနိုင်ငံမှာဆိုရင်လေစွမ်းအင်ကန်တာတိုးတက်ရေးအတွက် USAID ကအဓိကနေရာကနေဆောင်ရွက်ခဲ့တယ်လို့အာရှဘျူရိုဆိုင်ရာအကြီးအကဲဒုလက်ထအုပ်ချုပ်ရေးမူစတီးလ်ကပြောပါတယ
် We have been working with Indonesia particularly in the energy sector
အင်ဒိုနီးရှားစွမ်းအင်ကန်တာတိုးတက်ခင့်မိဖို့အပြောင်းလဲတွေအများကြီးဖြစ်စေခဲ့တဲ့မူဝါဒတွေပေါ်ပေါက်လာအောင် USAID ကအင်ဒိုနီးရှားနိုင်ငံနဲ့အဓိကပူးပေါင်းဆောင်ရွက်ခဲ့ပါတယ်ဒါကလည်းဒေသရင်းရင်းနှီးမြှုပ်နှံသူတွေအတွက်တင်မဟုတ်ဖ ೇನೆ အမေရိကန်ရင်းနှီးမြှုပ်နှံသူတွေအတွက်ပါရင်းနှီးဖို့ကောင်းတဲ့နေရာတစ်ခုဖြစ်လာစေခဲ့ပါတယ်
အာရှနိုင်ငံတွေအနေနဲ့စီးပွားရေးမှာကိုအားကိုကိုရေရှည်တည်တတ်နိုင်အောင်လို့ပုဂ္ဂလိကကဏ္ဍတွေမှာရင်းနှီးမြှုပ်နှံလာကြစေမယ့်အခြေအနေတွေကို USAID ကဆက်လက်ဖန်တီးပေးနေပါတယ်။ပုဂ္ဂလိကကဏ္ဍတွေမှာအစိုးရပံ့ပိုးတဲ့မူဝါဒတွေပုဂ္ဂလိကလုပ်ငန်းတွေအားလုံးညီညီမျှမျှရှင်းပြတိုးတက်နိုင်မဲ့မူဝါဒတွေချမှတ်ရေးအတွက် USAID အနေနဲ့အစိုးရတွေနဲ့လက်တွဲဆောင်ရွက်သွားမယ်လို့ USAID ရဲ့အာရှဘျူရိုဆိုင်ရာအကြီးအကဲဒုလက်ထအုပ်ချုပ်ရေးမှူး Gloria Steele ကပြောကြားခဲ့ပါတယ
်။ American ဆိုရရဲ့သဘောထားအမြင်အာဘိုကိုတင်ပြလို့ပြီးပါပြီ။မှတ်ချက်ပေးလို့ရင် Editorials VOA Washington DC 20237 USA ကိုစိုက်သားပေးပို့နိုင်ပါတယ်။www.voanews.com/editorials ကိုလည်းအီးမေးလ်နဲ့ပို့ပို့နိုင်သလို2026193343ကိုလည်း fax နဲ့ပို့ပို့နိုင်ပါလိမ့်ခင်ဗျာ
။အခုဆက်ပြီးသတင်းကြေညာကိုတင်ပြပေးမှာပါ။ဖရန့်ရှိုကစတင်ဖြစ်ပွားချိန်ကစပြီးကမ္ဘာတလောဒီယောဂကုသမှုအလုံးရဲ့ထက်ဝက်ကျော်ဟာဂျွန်လာထဲမှာဖြစ်ပွားခဲ့တာကိုကြည့်ရင်ဒီကယောဂအရှင်မြင့်နေတာကိုပြနေတယ်လို့ WHO ကမ္ဘာကျန်းမာရေးအဖွဲ့ကြီးကပြောပါတယ် WHO ကြီးကတက်ထရစ်ဂေဘရီယယ်ဆက်ကဒီယောဂဖြစ်ပွားမှုအလုံးရဲ့60ရာခိုင်နှုန်းဟာပြီးခဲ့တဲ့လထဲမှာပဲဖြစ်ပွားခဲ့ကြောင်းနဲ့ပြီးခဲ့တဲ့သတင်းပတ်ထဲမှာနေ့စဉ်လိုလိုတနေ့ကိုနောက်ထပ်အကူးဆက်ခံရသူပေါင်း 36,000 ကျော်ရှိနေတာကြောင့်ဒီကယောဂနဲ့ပတ်သက်တဲ့ချင်းကပ်လှုပ်ဆောင်မှုတွေကိုအပြည့်အဝဆောင်ရွက်မှသာထိရောက်မှုရှိမယ်လို့လည်းတတိပေးပါတယ်။ COVID-19 ကယောဂတုံ့ပြန်ရေးအတွက်အထောက်အကူဖြစ်အောင်ကမ္ဘာတစ်လောအပြစ်ခတ်ရပ်ဆဲကြဖို့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတရက်စ်ပန်ကြားမှုရပ်ပေါင်း100ပြည့်ခဲ့တဲ့နောက်မှာဗိုလ်တော်ဖူးနေကကုလသမဂ္ဂလုံခြုံရေးကောင်စီမှအင်အားကြီးနှစ်နိုင်ငံရဲ့ကန့်ကွက်မှုတွေကိုကြော်လွှားပြီးတခဲနဲ့အတည်ပြုနိုင်ပြီဖြစ်ပါတယ်။အခုလိုဆုံးဖြတ်ချက်ချနိုင်တာကိုကြည့်ရင်အထူးသဖြင့်ဒီကာယောဂါကိုရင်ဆိုင်ရမှာမတူကွဲပြားမှုတွေကိုကျော်လွှားနိုင်တဲ့ဆိုတာပြသနေကြောင်းလုံခြုံရေးကောင်စီရဲ့အလက်ကျသဘာဝပတိကုလသမဂ္ဂဆိုင်ရာဂျာမနီတမ္မတ်ကြီးကပြောပါတယ်။အင်ဒိုနီးရှားနိုင်ငံအာချဲပြည်နယ်ကမ်းခြေတစ်ခုကိုဂျွန်လ24ရက်ကဆက်လီနဲ့ရောက်လာတဲ့ရွန်ဂျာဒုက္ခသည်69ဦးကိုလူသားချင်းစာနာထောက်ထားမှုအရယာယီလက်ခံဖို့ဆုံးဖြတ်ခဲ့တာဖြစ်ပြီးသူတို့ရဲ့နေရင်းကိုပြန်ပို့ဖို့ဦးစားပေးပြီးလှုပ်ဆောင်သွားမယ်လို့အင်ဒိုနီးရှားနိုင်ငံကပြောပါတယ်။ရုပ်တံကနေတဆင့်ဖြစ်လို့တဲ့အာဆီယံနဲ့ဩစတြေးလျနိုင်ငံဝင်ကြီးအဆင့်အထူးစီဝေးကျင်းပခြင်းမှာအင်ဒိုနီးရှားနိုင်ငံခြားရေးဝင်ကြီးရက်နိုမာဆူဒီကအခုလိုပြောကြားလိုက်တာပါ။ရွန်ဂျာဒုက္ခသည်တွေမိမိနေရက်ကိုမိမိဆန္ဒအလျောက်ပြန်နိုင်ဖို့အင်ဒိုနီးရှားကပထမဦးစားပေးလှုပ်ဆောင်မှာဖြစ်ကြောင်းနဲ့ဒီဒုက္ခသည်တွေအရေးကိုညှိနှိုင်းဆောင်ရွက်နေတယ်လို့လည်းပြောပါတယ်။ဗြိတိန်နိုင်ငံထဲမှာအထက်ချအနေထိုင်ခွင့်ရရှိမဲ့ဟောင်ကောင်ပြည်သူဦးရေကို3,000အထိတိုးမြှင့်ပေးသွားမယ်လို့ဗြိတိန်ကဗိုလ်တော်ဖူးနေမှာပြောပါတယ်။ဒီချေချနေထိုင်ခွင့်ကနေတဆင့်ဟောင်ကောင်သားတွေဗြိတိန်နိုင်ငံသားခံယူခွင့်အလားအလာလည်းရှိပါတယ်။ချေသပရင်းနေမနေခင်သတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။တောတာရှင်ပေါင်းစစ်ချမ်းသာကိုကျမ်းမာကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျမခင်မျိုးတက်ပါ။
This program has come to you from the Voice of America, Washington.